Welcome to the Voice of America in Burmese.
Mingla ba khmyar. VOA American Dan ye 2022 khu ne January la 22 ye sine ne mne phe dan le season go American pi taw su Washington DC myo lo ga ne 9m 30.49 ne diameter 109 ro ga ne dai yai chou lin ni ba de. Da a pyin VOA ye Facebook sa myan na ga ba yauk tan phin ne dai yai sa tin chou lin ni ba khmyar.ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့မနေ့တန်လင်းစီစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာဖြစ်ပါတယ်
။မင်္ဂလာပါရှင်ကျွန်မအခင်မြတ်တပါဒီမနေ့ခင်တန်လင်းတွေကိုကိုဇော်မိုးကျော်နဲ့ပြောပြပေးမှာပါ။အမေရိကန်နဲ့မဟာမိတ်တွေအနေနဲ့ယူကရိန်းကိုကျူးကျော်လာရင်တုံ့ပြန်မှုအတွက်အသင့်ရှိနေတယ်လို့အမေရိကန်ကပြောလိုက်ပါတယ်။အမေရိကန်သမ္မတနဲ့ဂျပန်ဝန်ကြီးချုပ်တို့ပထမဆုံးချိန်ချင်းနဲ့တောက်ချန်နေကအွန်လိုင်းကနေတွေ့ဆုံဆွေးနွေးကြပါတယ်။ Total နဲ့ Chevron တို့ကမြန်မာနိုင်ငံကနေထွက်သွားတော့မယ်လို့ကြေညာလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုဇော်မိုးကျော်ရှင
်။ဟုတ်ကဲ့ပါခင်ဗျာ။ကျွန်တော်တို့ထူးခြားတဲ့သတင်းတွေကိုတင်ဆက်ပြီးတဲ့နောက်မှာတော့သတင်းဖိပိုးချက်ဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်ထုတ်လွှင့်မှုစီစဉ်ထားပါတယ်ဆက်သွယ်မေးမြန်းချက်တစ်ခုတည်းမှာဆိုရင
်ကျွန်တော်တို့ပြည်နယ်မှာတော့ဒီအချမ်းဖိလုပ်ငန်းကဘယ်သူကနေစလဲဆိုတော့ကျွန်တော်တို့မသိရပါဘူးเนาะအခုကပြည်သူတွေကငင်းချမ်းစွာဆန္ဒထုတ်ဖို့တောင်းဆိုနေတာကိုဒီစေအုပ်စုကအချမ်းဖိနေနေတယ်
အကြမ်းဖက်လုပ်ရတွေကိုအားပေးကူညီနေတယ်လို့မြန်မာစစ်ကောင်ဆောင်ကဆွဆွဲလိုက်တဲ့ပေါ်တိုင်းရင်းသားကောင်ဆောင်တချို့ကတုတ်ပြန်လိုက်တဲ့သတင်းနဲ့မှအပြည့်စုံကိုမကြခင်ပဲနားတော်တာဆင်ရပါမယ်။အဲ့ဒီနောက်မှာတော့တနေရာကနေတနေရာကိုကုန်ပစ္စည်းတယ်ဝူတာတွေကိုတင်းကျပ်လိုက်တဲ့သတင်းဒါအပြင်ကိုယ်စည်းနှုံးတွေကြီးမြင့်နေတဲ့အတွက်ပြည်သူတွေအခက်အခဲတွေ့နေတဲ့သတင်းပေးပို့ချက်စတဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်ထုတ်လွှင့်တော်ဖို့စီစဉ်ထားပါတယ်။အဲ့ဒီနောက်မှာတော့ကျွန်တော်တို့အပတ်စဉ်ကဏ္ဍတွေကိုတင်ပြမှာပါ။အခုတော့ထူးခြားတဲ့သတင်းတွေကိုကျွန်တော်နဲ့ဒေါက်ခင်မျိုးသက်ကတင်ပြပေးမှာပါခင်ဗျာ။
အမေရိကန်နဲ့မဟာမိတ်တွေအနေနဲ့ယူကရိန်းကိုရုရှားကျူးကျော်လာရင်တုံ့ပြန်ဖို့အတွက်အသင့်ရှိနေတယ်လို့ဆွစ်ဇာလန်နိုင်ငံဂျနီဗာမှာရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ဗရော့ဖ်နဲ့တောက်ချန်နေဆွေးနွေးပွဲပြီးအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်ထိုနီဘလင်ကင်ကထပ်မံပြောကြားလိုက်ပါတယ်
။ We've been clear. If any Russian military forces move across Ukraine's border,
ကျွန်တော်တို့ကရှင်းပါတယ်တကယ်လို့ရုရှားတပ်တွေယူကရိန်းနယ်စပ်ကိုဖျက်လာမယ်ဆိုရင်ဒါကနောက်ထပ်ကျူးကျော်လာပါအမေရိကန်နဲ့မဟာမိတ်တွေမိတ်ဆွေတွေဘက်ကဒစုဒစီးတဲ့အလင်းအမြန်ပြင်းပြင်းထန်ထန်တုံ့ပြန်တာကိုခံရမှာပါလို့ပြောသွားတာပါယူကရိန်းနယ်စပ်မှာချထားတဲ့တပ်တွေကိုရုရှားဘက်ကပြန်ရုပ်သိမ်းဖို့အတွက်အနောက်နိုင်ငံတွေကတောင်းဆိုနေချိန်မှာပဲရုရှားကတော့ဥရောပအရှိနဲ့အလေပိုင်းမှာ NATO မဟာမိတ်ဖွဲ့လှုပ်ရှားမှုတွေရပ်တန့်ဖို့နဲ့ယူကရိန်းကို NATO ဖွဲ့တဲ့အဝင်မခံဖို့တောင်းဆိုနေတာဖြစ်ပါတယ်။မိနစ်90ကြာသူတို့နှုတ်တွေ့ဆုံပွဲကဒီသတင်းပတ်တွေအတွင်း American Russia အရာရှိတွေရဲ့တိုက်ရိုက်တွေ့ဆုံပြောကြားမှုတွေက၄ချိန်မြောက်ပါ။ Russia လုံခြုံရေးအတွက်စိုးရိမ်မှုတွေအပေါ် American နဲ့မဟာမိတ်တွေဖြည့်ရှင်းနိုင်တဲ့နည်းလမ်းတွေအတွက်ပြင်ထားပေမဲ့ Russia ကကျူးကျော်လာမယ်ဆိုရင် Ukraine ကိုအကာအကွယ်ပေးမယ်သဘောထားတွေကတော့အပြောင်းအလဲမရှိဘူးလို့လည်းဝန်ကြီး Blinken ကပြောပါတယ်။ရုရှားနိုင်ငံခြားရေးဝန်ကြီးကလည်းယူကရိန်းကိုကျူးကျော်ဖို့လုပ်နေတယ်ဆိုတာကိုထပ်မံညွှန်းဆိုခဲ့ပါတယ
်။အမေရိကန်သမ္မတဂျိုးဘိုက်ဒန်နဲ့ဂျပန်ဝန်ကြီးချုပ်ဖူမီအိုကီရှိတာတို့ပထမဆုံးအကြိမ်ပြည့်တောက်ကြနေကတရားဝင်အွန်လိုင်းကနေတွေ့ဆုံရမှာတရုတ်နိုင်ငံရဲ့စီးရေးအရချက်ထင်မှုတွေကိုအဓိကထားဆွေးနွေးခဲ့ကြပါတယ်။မိနစ်80ကြာဆွေးနွေးပွဲမှာအချိန်တော်တော်များများကိုတရုတ်နိုင်ငံအရေးအတွက်ဆွေးနွေးခဲ့ဖြစ်ကြောင်းနဲ့ဆွေးနွေးခဲ့တဲ့အကြောင်းဂျပန်ဝန်ကြီးချုပ်ကပြောပါတယ်။ထိုင်ဝမ်ကျွန်းအပေါ်တရုတ်နိုင်ငံကရန်လိုတဲ့လောက်ရက်တွေတိုးလာတဲ့အပေါ်အမေရိကန်နဲ့ဂျပန်နိုင်ငံတို့ကစိုးရိမ်နေကြတာပါတရုတ်အစိုးရကထိုင်ဝမ်ဟာတရုတ်ပိုင်နဲ့ပြည်ပြီးလိုအပ်ပါကအင်အားသုံးဖြည့်ရှင်းသွားမယ်လို့ပြောဆိုထားပါတယ်ဒါအပြင်အငင်းပွားမှုတွေဖြစ်နေတဲ့တောင်တရုတ်ပင်လယ်ပြင်အတွင်းတရုတ်ကဆင်အားတိုးချဲ့ထားသလိုအရှေ့တရုတ်ပင်လယ်ပြင်တွင်းကကျွန်းတွေကိုလည်းတရုတ်နဲ့ဂျပန်အငင်းပွားမှုတွေဖြစ်ပေါ်နေတဲ့အပေါ်မှာဂျပန်ကစိုးရိမ်မှုတွေရှိနေပါတယ်မြောက်ကိုရီးယားက3နှစ်ကျော်လောက်ရပ်ဆိုင်းထားတဲ့နျူကလ িয়ার လက်နက်စမ်းသပ်မှုတွေကိုပြန်စာကောင်းစမယ်လို့ဒီသတင်းပတ်စောစောပိုင်းမှာပြောဆိုခဲ့ပြီးတဲ့နောက်ပိုင်းမှာအမေရိကန်နဲ့ဂျပန်ကောင်းဆောင်တွေတွေ့ဆုံခဲ့ကြတာဖြစ်ပါတယ်။နျူကလ িয়ার အန္တရာယ်နဲ့ပတ်သက်လို့စိုးရိမ်မှုတွေကိုသမ္မတဘိုင်ဒန်နဲ့ဆွေးနွေးတိုက်ခဲ့တယ်လို့လည်းဂျပန်ဝန်ကြီးချုပ်ကပြောပါတယ်။အမေရိကန်ရဲ့ရန်လိုမှုတွေကိုတုံ့ပြန်ဖို့အတွက်စီးရေးစွမ်းအင်ကိုချက်ချင်းမြှင့်တင်ဖို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်ဦးဆောင်တဲ့အာဏာရအလုသမားပါတီရဲ့ပေါ်လစ်ဘျူရိုအစည်းအဝေးမှာကြာတာပတိနေ့ကချမှတ်ခဲ့ကြောင်းမြောက်ကိုရီးယားသတင်းဌာနကကြေညာခဲ့ပါတယ်ခင်ဗျာ
။ရင်းနှင်းမှာတောက်ချန်တွေကဆော်ဒီအရေဗျဦးဆောင်တဲ့မဟာမိတ်ဖွဲ့၄ချောင်းတိုက်ခိုက်မှုကြောင့်လူပေါင်းအနည်းဆုံး80သေဆုံးသွားပြီးအင်တာနက်လိုင်းတွေပါပြတ်တောက်ကုန်တာအတွက်စိုးရိမ်ရသလိုဒေါသလည်းထွက်ရကြောင်းကုလသမဂ္ဂနဲ့နိုင်ငံတကာဖွဲ့စည်းတွေကပြောပါတယ်။ရင်းနှင်းနိုင်ငံအရှိန်မြောက်ပိုင်းစာတမ်းမျိုးကရှေ့ပြောင်းဒုက္ခတဲ့အများစုရှိနေတဲ့ယာယီစခန်းအဆောက်အဦးကိုမ မင်းအစောပိုင်းလေကြောင်းနဲ့တိုက်ခိုက်ခဲ့တာကြောင့်တေဆုံးတံရတူတွေထဲမှာအမျိုးသမီးနဲ့ကလေးငယ်တွေပါပါဝင်နေတာပါနိုင်ငံတကာချက်ချင်းတွေအတင်းကတော့တေဆုံးတံရတူပေါ့အနည်းဆုံး100လောက်ရှိပြီဒါလက်ခံနိုင်ကြမရှိဘူးလို့ပြောပါတယ်ရီမမာဖြစ်ပေါ်တဲ့နောက်လေကြောင်းတိုက်ခိုက်မှုကတော့ဟိုတဲတာမျိုးဒေါ်ရုံကွန်းနဲ့မှာကစားနေတဲ့ကလေး၃ကိုတေဆုံးခဲ့ပြီးအနည်းဆုံး9ဒဏ်ရခဲ့တယ်လို့အဲ့ဒီကစစ်တပ်ချုပ်တန်းဖွဲ့ကပြောပါတယ်ဒီတိုက်ခိုက်မှုကနေမြို့မှာရှိတဲ့ရီမင်ရဲ့အဓိကဆက်သွယ်စင်တာကိုပျက်စီးစေတယ်လို့နိုင်ငံတလွားကအင်တာနက်လိုင်းတွေပြတ်တောက်ခဲ့ရတာဖြစ်ပါတယ်။ရင်းမင်းကုလသမဂ္ဂအဖွဲ့ကတော့ဟိုဒေတာမျိုးတိုက်ခတ်မှုကရင်းမင်းနိုင်ငံသားတွေအတွက်အစားအစာနဲ့လုံစာစီတင်ပို့ပေးရမှာတိတ်အရေးပါတဲ့စိတ်ကန်းတွေကိုထိခိုက်စေလို့အထူးစိုးရင်ရတယ်လို့ပြောပါတယ်။ဒီတိုက်ခတ်ခံရတဲ့မျိုးနှစ်မျိုးလုံးကအီရန်ကအကူအညီပေးတယ်ဟူသီတပုံတွေထိန်းချုပ်ထားတဲ့မျိုးတွေပါ
။ကမ္ဘာကြီးမှာအရေးပေါ်ဖြစ်ရှင်းရမယ့်ကိစ္စရပ်ကြီး၅ခုကိုရင်ဆိုင်နေရပြီးတော့ကမ္ဘာတလောမှာညီညီညွတ်ညွတ်နဲ့အများဆုံးလှုပ်ဆောင်ဖို့လိုတယ်လို့ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကသတိပေးပြောဆိုလိုက်ပါတယ်။အရေးကြီးဆောင်ရမယ့်ကိစ္စတွေကတော့COVID-19 ကာယရောဂါ၊ကမ္ဘာလုံးဆိုင်ရာငွေကြေးပြဿနာ၊ရာသီဥတုပြောင်းလဲမှု၊ဥပဒေမဲ့နေတဲ့ Cyber Internet ၊ငြိမ်းချမ်းရေးနဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေဖြစ်လဲလို့လည်း2022ခုနှစ်အတွက်ဦးစားပေးဆောင်ရွက်ရမယ့်ကိစ္စတွေကိုကုလသမဂ္ဂထရီညီလာခံမှာတောက်ချာနေကပြောကြားစဉ်မှာအတွင်းရေးမှူးချုပ်ကထည့်သွင်းပြောဆိုခဲ့တာပါ။ COVID-19 ထုတ်ပြန်ဆောင်ရွက်ရမှာနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့အရေးပေါ်လှုပ်ဆောင်တာမျိုးလုပ်ရပါမယ်အထူးသဖြင့်တော့တကဘာလုံးကာကွယ်ဆေးထုတ်ဖို့ကိစ္စတွေမှာကြန့်ကြာနေပါတယ်ကာကွယ်ဆေးထုတ်လုပ်သူတွေအနေနဲ့တစ်လကိုကာကွယ်ဆေးအလုံးပေါင်း 1.5 ဘီလီယံလောက်ထုတ်နေပေမဲ့ခွဲဝေသုံးဆွဲမှုမှာတော့အတော်ကိုပဲမညီမညာဖြစ်နေတယ်လို့ပြောဆိုခဲ့ပါတယ်ကာကွယ်ဆေးတွေကိုနေရာတိုင်းမှာအသုံးပြုနိုင်ဖို့လိုပါတယ်လို့အတွင်းရေးမှူးချုပ်ကပြောဆိုခဲ့ပါတယ်ကမ္ဘာငွေကြေးစနစ်ဟာလည်းကျင်းဝတ်သိက္ခာပြတ်နေပြီးချမ်းသာသူတွေကိုမျက်နှာသာပေးကာဆင်းရဲသူတွေကိုအပြစ်ပေးတယ်လို့ဖြစ်နေတယ်လို့လည်းပြောဆိုခဲ့ပါတယ်ခင်ဗျာ
ဒီ American Dam မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 633နဲ့6383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505လို့ကနေပြထုတ်လွှင့်ပေးနေပါတယ်ရှင
် View American Dam ကမနက်ခင်းသတင်းတွေဆက်လက်ကြေညာနေပါတယ်မြန်မာနိုင်ငံမှာ February 7ရက်နေ့အာဏာသိမ်းခဲ့တဲ့အတွက်မြန်မာစုအနေနဲ့လက်တွဲဆောင်ရွက်နေတဲ့သူတို့စီမံကိန်းတွေကိုရပ်ဆိုင်းတော့မယ်လို့ပြင်သစ်ခြေဆိုင် Total Company နဲ့ American ခြေဆိုင် Chevron Company တို့ကကြေညာပါတယ် Total Company ကသူတို့ဟာမြန်မာနိုင်ငံမှာ February 7ရက်နေ့အာဏာသိမ်းမှုကိုအစတည်းကရှုံချခဲ့တယ်လို့မြန်မာနိုင်ငံတွင်းကသူ့လုပ်ငန်းတွေအားလုံးကိုရပ်ဆိုင်းခဲ့ကြောင်းနဲ့သူနဲ့ Chevron တို့ဟာရနာရှင်နယ်မြေကတဘောဝထမ်းတွေကိုအတူတည်းဆက်ထုတ်ခဲ့တာဖြစ်ပေမဲ့ဒါဒေသခံတွေအဓိကလူအနေနဲ့တရားစီရဖို့ဖြစ်တယ်လို့သူတို့ဝန်တန်းတွေတရားစွဲမခံရဖို့အဓမ္မခန်းစီတာမခံရဖို့ဖြစ်ကြောင်းဒါပေမဲ့မြန်မာနိုင်ငံအခြေအနေကလူခွင့်ရရဥပဒေစိုးမိုးရေးမှာပါဆက်ပြီးစိုးစိုးဝါးဝါဖြစ်နေတာကြောင့် contract စာချုပ်ကုန်မဲ့နောက်6လထိပဲဆက်လုပ်တော့မယ်လို့ကြေညာပါတယ် Chevron ကလည်းမြန်မာနိုင်ငံလက်ရှိအခြေအနေကြောင့်ရနာတဘောဝထမ်းဝင်စီမံကိန်းတွေပြန်လည်တုံ့ပြန်မှာမူလစီစဉ်ထားတယ်လို့လုပ်ဖို့မဖြစ်နိုင်တဲ့အတွက်မြန်မာနိုင်ငံနဲ့ဆက်မလုပ်တော့ဘူးလို့ကြေညာချက်မှာဖော်ပြပါတယ်ဒီသတင်းပြည့်စုံနောက်ပိုင်းမှာနားဆင်နိုင်ပါတယ်
88မျိုးဆက်ငင်းချိုင်းရင်နဲ့ပွင်တဲ့လူအဖွဲ့အစည်းခေါင်းဆောင်တူဖြစ်သူကိုကျော်မင်းယူခေါ်ကိုချင်းမီအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဝင်လွတ်တော်ကိုယ်စားလှယ်ဟောင်းတူဖြစ်သူကိုဖြိုးစရာတော်တို့ကိုစစ်ကောင်စီကတည်ထောင်ချမှတ်လိုက်ပါတယ်သူတို့နှစ်ယောက်ဟာအချမ်းဖက်လောက်ရတွေကိုကျူးလွန်ခဲ့ပြီးအချမ်းဖက်အဖွဲ့အစည်းတွေနဲ့ဆက်သွယ်လှုပ်ဆောင်ခဲ့တဲ့အတွက်လို့ဆွဆွဲပြီးစစ်ကုံရုံးမှာအချမ်းဖက်တိုက်ဖျက်ရေးဥပဒေနဲ့စစ်ဆေးဆွဲချက်တင်ပြီးတော့တည်ထောင်ချမှတ်လိုက်တဲ့အကြောင်းတောက်ကြနေကြသတင်းမှထုတ်ပြန်သွားပါတယ်စစ်အာဏာသိမ်းမှုကိုလက်နက်ကင်စကျင်တွန်းလှန်နေသူတွေကိုစစ်ကောင်စီကအချမ်းဖက်သမားတွေဖြစ်တစိုက်ကဆွဆွဲပြီးဖမ်းဆီးအကျဉ်းချနေတာပါဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကလည်းစစ်ကောင်စီကိုအချမ်းဖက်အဖွဲ့ဖြစ်ကြေညာထားသလိုစစ်အာဏာသိမ်းမှုစကျင်နေသူတွေကလည်းဖက်စစ်တပ်ဆိုပြီးခေါ်ဆိုပြောဆိုတာတွေရှိပါတယ်ခင်ဗျာ
ခရင်ပြည်နယ်ရင်းမှာတိုက်ပွဲတွေဆက်လက်ဖြစ်ပေါ်နေပြီးစစ်ကောင်စီဘက်ကစစ်ကြောင်းတွေနဲ့ထိုးစစ်ဆင်နေတဲ့အတွက်ဒီကိကောဒေတာပါဝင်ကြေးရွာပေါင်း900လောက်ကစစ်ပီးဆောင်တွေဟာနေရာမပြောင်းနိုင်ကြတဲ့အပြင်တောင်ရင်မြေနီးမြန်မာဘက်ခြမ်းတောင်ရင်မြေတလျှောက်ဘေးလွတ်မဲ့ထင်းတဲ့နေရာတွေကိုအချိန်ချင်းထွက်ပြေးပြောင်းရွှေ့နေကြပါတယ်။လက်ရှိမှာတော့စစ်ပီးဆောင်ဥယေဟာမြောက်ရီခဲနဲ့မှအများဆုံးပါ။ဒုက္ခသည်တွေဟာထိုင်းဘက်ခြမ်းမှာလည်းမြန်မာဘက်ခြမ်းတောင်ရင်မြေတလျှောက်မှာခိုလုံနေပြီးထိုးစစ်ဆင်လာတဲ့ဘေးလွတ်မဲ့ထင်းတဲ့နေရာပြောင်းရွှေ့နေရတယ်လို့စစ်ပီးဆောင်ဒုက္ခသည်တွေအခုညီပေးနေသူတူက VOA ကိုပြောပါတယ်
။ဒီဘက်ဒီမဲ့ကောဂရက်စ်ကတော့ဒုက္ခတဲ့စစ်စစ်ပေါင်း1300လောက်ကျန်နေပါတော့ဒါဘက်ကောင်တွေတော့ တန်းနေရာမှာလည်းရှိနေကြတော့ကျွန်တော်သိရတယ်။ဘုရားပူဇော်တာအဲကြောက်ခန့်တဲ့ဒီကိုဘုမအများကြီးဖြစ်နေမှာ။ဆိုတော့ကဒီဘက်တည်းရွာပြန်လို့မရဘူး။ဘုရားသင်းသေးလာတဲ့ခါကျတော့အဲဒီလိုမြေလပမြေလပနဲ့ဘလူးကနေတော့အစစ်တပ်ကဝင်လာတဲ့ကြောက်ခန့်တဲ့ဒီဘဝမှာတဆူအများကြီးပဲ။အဲ့လိုဖြစ်နေ။ဟိုစစ်တပ်ကသင်းသေးလာတော့တူတူရှုပ်သွားလိုက်။အဲအဲ့လိုမျိုးပေါ့။ဟိုရှိသွားတယ်။ကျမကျင်းတော့ကျောင်းထဲတောင်းကြော်ကလည်းရှိပါတော့တပတ်တည်းကဟိုပြေးနေတာ
တောင်းကြော်နေမှာတော့အသက်82နှစ်ရွယ်အဖိုးတူဆစ်ဆောင်ပြေးလွှမ်းရဆုံးပါခဲ့ရတယ်လို့ပြောပါတယ်ကင်းမျိုးသားလွတ်မြောက်ရေးတပ်ပါဝင်ကင်းမျိုးသားကာကွယ်ရေးတပ် NUG လက်အောက်ခံပြည်သူကာကွယ်ရေးတပ်စတဲ့ပူးပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေဟာဒီဇင်ဘာ15ရက်ကစပြီးတော့တိုက်ပွဲတွေဖြစ်ပွားနေတာဖြစ်ပါတယ်
အီရန်ရုရှားနဲ့တရုတ်သုံးနိုင်ငံဟာအိန္ဒိယသမုဒ္ဒရာအတွင်းပူးတွဲစီရေးလက်ချက်မှုကိုတောက်ချနေမှာစတင်လိုက်ကြောင်းအီရန်အစိုးရသတင်းဌာနကကြေညာပါတယ်။အီရန်စစ်သင်္ဘောစစ်တစ်စင်းပါဝင်ပြီးတော့ရုရှားကတော့ဖြတ်သင်္ဘောတစ်စင်းအပါအဝင်စစ်သင်္ဘော3စင်းတရုတ်ကတော့စစ်သင်္ဘော2စင်းပါဝင်လာလို့အီရန်အစိုးရရုပ်မြင်သံကြားကကြေညာပါတယ်။အိန္ဒိယသမုဒ္ဒရာအတွင်းစတူယန်မိုင်1600အတွင်းဒီစီရေးလက်ချက်မှုကိုပြုလုပ်မှာဖြစ်ပြီးတော့ညတိုက်ပွဲကယ်ဆယ်ရေးနဲ့မိသက်ရဲ့ဇယီနဲ့မိသက်လေ့ကျင့်မှုတွေလည်းပါဝင်မှာဖြစ်ပါတယ်ဒီသုံးနိုင်ငံပူးတွဲလေ့ကျင့်ရေးတွေကို2019ခုနှစ်ကတည်းကစတင်ပြုလုပ်ခဲ့တာဖြစ်ပါတယ်စစ်စင်ရေးလေ့ကျင့်မှုနဲ့တိုက်ဆိုင်စွာပဲအီရန်သမ္မတအီဘရာဟင်ရာစီဟာရုရှားကိုတွားရောက်လည်ပတ်ခဲ့ပြီးဂျာတာပရင်းနေကမှပြန်လည်ရောက်ရှိခဲ့ပါတယ်ရုရှားနဲ့နိုင်ငံပူးပေါင်းဆောင်ရွက်မှုကနေတဆင့်ဒေတာတွေနဲ့နိုင်ငံတကာလုံခြုံရေးကိုတိုးမြှင့်သွားမယ်လို့အီရန်သမ္မတကပြောဆိုခဲ့ပါတယ်အီရန်နိုင်ငံဟာဒေတာရင်းအမေရိကန်နဲ့တင်းမာနေချိန်မှာရုရှားနဲ့တရုတ်တို့နဲ့စီးရေးပူးပေါင်းဆောင်ရွက်မှုတွေပုံမလှုပ်ဆောင်လာခဲ့ပါတယ်။ရုရှားကလည်းယူကရိန်းနဲ့ဇာမဆင်အားတသိန်းလောက်ချထားတဲ့အတွက်အမေရိကန်ဥဆောင်တဲ့ NATO မဟာမိတ်တွေနဲ့တင်းမာနေချိန်လည်းဖြစ်ပါတယ်ခင်ဗျာ။ဗိုလ်တူးနေမနေ့ပဲထိတ်တန်းရောက်သတင်းတွေကိုဒီကမှာခင်ဗျာကျွန်တော်တို့စနေနေ့မနေ့ထိတ်တန်းရောက်သတင်းတွေကိုဒေါက်ကင်မျိုးတက်တဲ့အတူကျွန်တော်တို့ကတင်ပြခဲ့တာဖြစ်ပါတယ်။ဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေမထုတ်လွှင့်မီမှာကျွန်တော်တို့သတင်းဖေးပို့ချက်နဲ့ဆက်သွယ်မေးမြန်းချက်တွေကိုထုတ်လွှင့်တော်ဖို့ရှိပါတယ်။ပထမအဆုံးတင်ပြလိုတဲ့အကြောင်းအရာတစ်ခုကတော့နိုင်ငံတကာစွမ်းအင်ကုမ္ပဏီကြီးတွေဖြစ်တဲ့ပြင်သစ်က Total နဲ့ American က Chevron တို့ကမြန်မာနိုင်ငံကလုပ်ငန်းတွေကိုရမယ့်အကြောင်းကြေညာလိုက်တဲ့အပေါ်အကဲခတ်တချို့ကသတိထားကြိုဆိုလိုက်ပါတယ်။မြန်မာစစ်ကောင်စီဘော်ဖိအားပေးဖို့ရည်ရွယ်တဲ့လောက်ရဖြစ်ပေမဲ့လက်တွေ့ထိရောက်မှုရှိဖို့ဆိုလို့ရှိရင်ဥရောပသမ္မဂနဲ့အမေရိကန်ပြည်ထောင်စုတို့ကတံခါးပိတ်ဆို့မှုတွေချမှတ်ဖို့လိုတယ်လို့လည်းထောက်ပြပြောဆိုတာတွေရှိပါတယ်။အပြည့်အစုံကိုတော့ကိုညာဝင်းအောင်ကဆက်လက်တင်ပြပေးပါလိမ့်မယ်
။စစ်တပ်ကအာဏာသိမ်းတဲ့မြန်မာနိုင်ငံမှာလူအခွင့်အရေးအခြေအနေတွေဆိုးရွားကျဆင်းလာနေတာကြောင့်မြန်မာနိုင်ငံရဲ့စီးပွားရေးလုပ်ငန်းတွေကိုပြန်ယူသိမ်းမဲ့အကြောင်းပြင်သစ်စွမ်းအင်ကုမ္ပဏီ Total နဲ့ American Chevron တို့ကဇန်နဝါရီ23ရက်တောက်ကြနေကအသီးသီးထုတ်ပြန်ကြေညာခဲ့ပါတယ်။မြန်မာနိုင်ငံမှာယင်းနှိမ့်ညွန့်နေတဲ့ကမ္ဘာစွမ်းအင်ကုမ္ပဏီကြီးနှစ်ခုကအခုလိုလုပ်ငန်းပြန်ရုပ်သိမ်းလိုက်တာကစစ်ကောင်စီကိုစီးပွားရေးနိုင်ငံရေးအရာအထိနာစေတယ်လို့မြန်မာစီးပွားရေးလေလာသုံးသပ်သူဦးစိန်ထီကမြင်ပါတယ
်ဒီ gas ရောင်းရငွေရဲ့ revenue က 1.4 billion ဝန်းကျင်လောက်ရှိတယ်ပေါ့အဲ့ဒီထဲမှာဟလာ total တို့ဒီဘက်က Chevron ရဲ့ ratio ကတော့3ဘုံ2ဘုံလောက်နင့်လာသွားတာပေါ့ဒါပေမဲ့เนาะအပြည့်ပြဆိုင်ရာကုမ္ပဏီတွေကသူတို့စီနေပြီးထွက်ခွာသွားတယ်ဆိုရင်တကယ်နဲ့ကုမ္ပဏီလဲလက်တွန့်လာပြီးဖြစ်နိုင်တာပေါ့အဲ့လိုထွက်သွားတဲ့အကျိုးဆက်ကြီးနိုင်ငံရေးရာရောစီးပွားရေးရာကိုစစ်ကောင်စီကိုအဲ့ဒါကကြီးမားတဲ့ဆုံးရှုံးမှုပါခင်ဗျာ
။ရင်နံနဲ့တဘာဝတန်းခွေလိုစွန့်အင်ကန္တာကရတဲ့ဝင်ငွေကိုမြန်မာစစ်ကောင်စီလက်ထဲစီးဆင်းမှုမရှိရအောင်ထိန်းချုပ်ထားဖို့လူအခွင့်အရေးလှုပ်ရှားသူတွေကတောင်းဆိုခဲ့မှုတာပါ။တိုတန်နဲ့ Chevron တို့ကအခုလိုကုမ္ပဏီလုပ်ငန်းလေပတ်မှုရပ်ဆိုင်းယုံလောက်နဲ့မလုံလောက်ပဲသက်ဆိုင်ရာနိုင်ငံအစိုးရတွေကဥပဒေပြဋ္ဌာန်းပြီးဒီစွန့်အင်ကန္တာကိုပိတ်ဆို့တန်ခတ်မှုလုပ်ဖို့လိုတယ်လို့HRW ကလူအခွင့်အရေးစောင့်ကြည့်အဖွဲ့ရဲ့အာရှရေးရာဒါရိုက်တာဂျွန်ရှစ်တန်ကတိုက်တွန်းပါတယ
် We would have preferred if Total had pressed harder to have the United States and EU stay
Total ကငွေပေးချေတာတွေရထားပြီးလုပ်ငန်းတွေဆက်လက်လုပ်ခွင့်ရအောင်ပိတ်ဆို့တန်ခတ်တာမျိုးလိုအမေရိကန်ပြည်ထောင်စုနဲ့ EU တို့ကလှုပ်ဆောင်ရမယ့်ကိစ္စတွေအတွေ့ Total ကဒီထက်ပို PR ပေးတာမျိုးကိုကျွန်တော်တို့ကဖြစ်စေချင်ပါတယ်လုပ်ငန်းတွေရမလားအစိုးရကပိတ်ဆို့တန်ခတ်မလားဆိုတာကအဓိကကိစ္စပါအစိုးရကတန်ခတ်လိုက်ခြင်းအဖြစ်ပေးချေရမယ့်ငွေတွေကိုဘဏ်ကထိန်းချုပ်ရမှာဖြစ်တာကြောင့်တိုတယ်အနေနဲ့လည်းအပြစ်တင်ခံရမှာမဟုတ်ပါဘူ
း2021ဖေဖော်ဝါရီလမှာစစ်တပ်ကအာဏာသိမ်းခဲ့ခြင်းအစလို့လူအခွင့်အရေးချိုးဖောက်မှုတွေဇက်တိုက်ဖြစ်ပေါ်နေတဲ့အတွက်မြန်မာစစ်ကောင်စီပေါ်ဖိအားပေးတဲ့အနေနဲ့စွမ်းအင်ကဏ္ဍတွေမှာပါ ဥပဒေနဲ့ဒဏ်ခတ်ရေးယူမှုချမှတ်ဆောင်ရွက်ဖို့ကိုအမေရိကန်အစိုးရကရောပြင်သစ်အစိုးရတွေကပါပြက်ကွက်နေသေးတယ်လို့ HRW ရဲ့ John Shifton ကထောက်ပြပါတယ
် Should the United States have done more? Yeah. President Biden should have pressed harder on President Macron.
အမေရိကန်ပြည်ထောင်စုအနေနဲ့ဒီထက်ပိုလှုပ်တင်သလားဆိုရင်တော့သမ္မတဘိုင်ဒန်အနေနဲ့သမ္မတအိုမခရန်ပေါ်ဒီကိစ္စနဲ့ပတ်သက်လို့လက်ခံလာအောင်ဒီထက်ပိုပြီးပြရားပေးတင်ပါတယ်တကယ်တမ်းမှာတော့ EU နဲ့ပြည်သစ်အစိုးရတို့ရဲ့ပြက်ကွက်မှုကြောင့်ဖြစ်ရတာပါသူတို့ကလှုပ်ပါဆိုပြီးအများကဝိုင်းဝန်းတိုက်တွန်းနေတဲ့ကိစ္စကိုလှုပ်ဖို့ပြက်ကွက်ခဲ့တာပ
ါ Total and Chevron Company တွေမြန်မာနိုင်ငံကလုပ်ငန်းပြန်လည်ယူသိမ်းသွားပေမဲ့ထိုင်းနိုင်ငံက PTTEP တောင်ကိုရီးယား POSCO အိန္ဒိယ ONGC ဂျပန်နီပွန်အိုင်ကုမ္ပဏီနဲ့ပြည်ထောင်နိုင်ငံပိုင် CNPC ကုမ္ပဏီအသီးသီးမြမစွမ်းအင်ထုတ်လုပ်မှုကဏ္ဍမှာဆက်ရှိနေသေးတာပါ Total နဲ့ Chevron တို့ရဲ့နေရာမှာအခြားကုမ္ပဏီကြီးတွေအစားထိုးနေရာယူလာနိုင်မလားဆိုတဲ့မေးခွန်းထုတ်မှုတွေပေါ်ထွက်လာပါတယ်စီးပွားရေးလိလသူဦးစိန်ထေကတော့အဲ့ဒီလိုအလွယ်တကူဝင်လာနိုင်တဲ့အနေအထားမမြင်မိဘူးလို့သုံးသပ်ပါတယ်
စီဝါရေးရပဲကြည့်တဲ့တရုတ်တို့လိုအင်းနေချင်းနိုင်ငံတွေကအစားထိုးရတော့ဖြစ်လာနိုင်တယ်သို့တော်လည်းပဲချက်ချင်းလည်းငင်းသူတို့အချိန်အဟုန်နဲ့ပြန်ရဖို့ကခိန်းနေတယ်။နော်အမေရိကန်နိုင်ငံရဲ့စီဝါရေးပိတ်ဆို့မှုက NDAA မှာအဲ့ဒီမှာသူတို့ငွေပေးငွေယူနော် international transaction တွေပေါ့ဒါတွေကအမေရိကန်နိုင်ငံနဲ့ပတ်သက်နေတဲ့အခါအဲ့ဒီကန်ထိကညံ့တာမှုတွေကလာတော့မယ်စီဝါရေးညံ့တာကိုကြည့်တဲ့တဲ့ဘောင်ပေါ့ဗျာအဲ့ဒီလက်ရှိကုမ္ပဏီတွေအစားထိုးမှုမြန်ဆန်ဆန်ထိုးရမလားအဲ့ဒါကြောင့်ဒီတစ်ခါပိတ်ဆို့မှုတွေစကားစရဲ့အရှိတ်ကိုတော့အလဲထိုးတာမ
ှ2022ခုစည်းရင်းတွေအရမြန်မာနိုင်ငံဟာရင်းနှီးတဲ့သဘာဝတံငွေကဏ္ဍကနေနိုင်ငံသားဝင်ငွေအမေရိကန်ဒေါ်လာ 1.4 ဘီလီယံဝန်းကျင်ရရှိတယ်လို့အာဏာမသိခင်လွှတ်တော်ဘတ်ဂျက်ကော်မတီရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်ခင်ဗျာ
ကိုညာဝင်းအောင်တင်ပြသွားတာဖြစ်ပါတယ်ခင်ဗျာဆက်လက်ပြီးတော့တင်ပြမယ့်အကြောင်းအရာတစ်ခုအားဆိုလို့ရှိရင်တော့KMPP နဲ့ KIA အဖွဲ့တွေဟာလက်နက်ကင်စက်ကျင်နေသူတွေရဲ့အကြမ်းဖက်လုပ်ရတွေကိုပူးပေါင်းကူညီနေတယ်လို့အာဏာသိမ်းစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကတောက်ကြတဲ့စည်းဝေးမှာပြောဆိုခဲ့ပါတယ်ဒါကို KMPP ကပယ်ချခဲ့ပါတယ်စစ်ကောင်စီတပ်တွေကအရသားတွေကိုရဲအဆက်ဆက်တိုက်ခိုက်နေတာကြောင့်ပြန်လည်ခုခံနေရတာဖြစ်တယ်လို့ KMPP ပြောခွင့်ရနဲနယ်ဖလိုးကပြောဆိုပါတယ်ကိုဝင်းမင်းကဆက်သွယ်မြန်းထားပါတယ
်ဟုတ်ကဲ့နေပြည်တော်ကမနေ့ကလှုပ်တဲ့စစ်ကောင်စီရဲ့ဒီနှစ်ပထမဆုံးအစည်းအဝေးတွေ့မြင်ဆောင်2022ထဲမှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကကမ္ဘောဒီးယားဝန်ကြီးချုပ်နဲ့တွေ့ကြရမှာအာဆီယံဘုံသဘောတူညီချက်နံပါတ်၁ဖြစ်တဲ့ပါဝင်ပတ်သက်သူများနဲ့အကြမ်းဖက်မှုရရေးဆွေးနွေးဖို့ထည့်ပြောခဲ့တယ်လို့ဆိုပါတယ်စစ်ကောင်စီဒီနှစ်ပြည်ကနီးလက်နက်ကိုင်ပဋိပက္ခအကြောင်းတွေပြောရမှာတော့ KNPP အပေါ်အခုလိုအကြမ်းဖက်မှုတွေကူညီပူးပေါင်းလုပ်နေတာကိုဗိုလ်ချုပ်မှုကြီးကပြောလာတဲ့အတွက်KNPP ရဲ့နိုင်ငံတကာနဲ့မာမိတ်ရေးရာပြောခွင့်ရနည်းနည်းဖလို့ကအခုလိုတုံ့ပြန်လိုက်ပါတယ
်။ကျွန်တော်တို့ပြည်နယ်မှာတော့ဒီအချမ်းဖက်လုပ်ငန်းကဘယ်သူကနေစလဲဆိုတော့ကျွန်တော်တို့မြင်ရပါဘောနော်။အခုကပြည်သူတွေကငင်းချမ်းစွာဆန္ဒထုတ်ဖော်တောင်းဆိုနေတာကိုဒီစေအုပ်စုကအချမ်းဖက်နေနေတယ်။ပြီးတော့ခုနကကျွန်တော်တို့ KNPP တို့လို့ဖွဲ့ကိုဆွတ်ဆွဲဆိုတော့လည်းကျွန်တော်တို့ KNPP ကဆယ်နှစ်ဝန်းကျင်လောက်ကျွန်တော်တို့ငင်းချမ်းရေးဖြစ်စဉ်နဲ့ကျွန်တော်တို့ငင်းချမ်းရေးတည်ဆုံဆွေးနွေးမှုတွေကြိုးပမ်းခဲ့တော့ညာလေအဲစစ်အုပ်စုကဦးဆောင်တဲ့ဒီငင်းချမ်းပြည်သူဆွေးနွေးမှုဖြစ်စဉ်ကဘယ်မှအရာမရောက်ခဲ့တော့လေဒီအနာတေမနောက်ပိုင်းမှာသူတို့ကအင်အားသုံးပြီးတော့ဝင်နေနေတဲ့အတွက်ကြောင့်ဒါကပြည်သူတွေဖက်ကနေကိုကူကာကွယ်ဖို့အတွက်ပြန်လည်ခုခံတော်လှန်နေရတဲ့အနေအထားမျိုးဖြစ်ပါတယ်ဆိုတော့ပြည်သူတွေကနေဒီအကြမ်းဖက်မှုကိုစတင်တာမဟုတ်ဘူးဒီအကြမ်းဖက်မှုကဒီစစ်အုပ်စုကနေစတင်တဲ့အကြမ်းဖက်မှုပဲဖြစ်ပါတယ
်ဒါဖြင့်ကြားပြည်နယ်တဲ့တိုက်ပွဲတွေအတွင်းစစ်ကောင်စီအနေနဲ့စစ်သားနဲ့ရသားမခွဲတော့ပဲအကျန်းဖက်နေတယ်လို့နည်းနည်းဖလို့ကဆက်ရှင်းပြပါတယ
်စစ်အုပ်စုဘက်ကနေတော့ဒီတာလုံအင်အားကိုတုံးတာတော့ကျွန်တော်တို့တွေ့ရတာပေါ့နော်ဒီဝေဟင်းကနေတိုက်ခိုက်တာဒီကျွန်တော်တို့တွေ့ရတယ်ပြီးတော့အမြောက်တွေပေါ့နော်အာတီလရီဒီတုံးပြီးတော့တိုက်ခိုက်တာဒီရှိတယ်လို့ဒီအရသားပြည်သူတွေနေထိုင်တဲ့နေရာတွေမှာဥစား indiscriminate ပေါ့နော်ရန်တမ်းပြီးတော့မှပြစ်ခတ်တာမျိုးတွေရှိတယ်ပြီးတော့ဒီလိုဘာသာရေးအရထုတ်မြတ်ထားတဲ့နေရာတွေကိုလည်းပြစ်မှတ်ထားပြီးတော့တိုက်ခိုက်တာတွေရှိတယ်လို့အရသာပြည်သူနေအိမ်တွေအရသာပြည်သူပိုင်ဆိုင်တဲ့အဆောက်အုံတွေထဲဝင်ပြီးတော့နေထိုင်တာမျိုးတွေရှိတယ်လို့ဖြည့်ဆည်းရလည်းရှိတယ်ပြီးတော့အဲ့ထက်ရုပ်ဆိုးတာကတော့သူတို့ရဲ့အလောင်းတွေကိုအရသာပြည်သူအိမ်တွေထဲမှာထားခဲ့ပြီးတော့မှထွက်သွားတာမျိုးတွေရှိတယ်လို့အိမ်နောက်ဖေးတွေမှာမြင့်ထားတာမျိုးတွေလည်းရှိတယ်ပြီးတော့သူတို့အလောင်းတွေကိုသူတို့မရှင်းနိုင်တဲ့ခံယူမှာဆိုလို့ရှိရင်အရသာပြည်သူရဲ့အိမ်ထဲကိုထည့်ပြီးတော့ဒီနေ့ပါတခါလေးမီးရှို့လိုက်တဲ့အင်မတမယုတ်ဆူရဲ့ဥစားလောက်ရောက်မျိုးတွေလောက်သွားတယ်လည်းကျွန်တော်တို့သိရတာပေါ့နော်ဆိုတော့အဲ့လိုလောက်ရောက်တွေကြောင့်လည်းပဲကျွန်တော်တို့ပြည်နယ်ထဲမှာဆိုလို့ရှိရင်အခုစီးပေးချောင်းတွေက
ကျွန်တော်တို့ကရှင်းပါတယ်တကယ်လို့ရရှိတဲ့တွေ့ရနေနေစင်းနဲ့အမြပေါ်နော်စူရင်နေရတဲ့အခြေအနေမျိုးရောက်နေပါတယ်ခင်ဗျာတင်ရမှာဘိုးချုပ်မှုကြီးမရောင်းနိုင်ဘက်ကတရားဒေတာအတွင်းတည်ငြိမ်ဖို့ဆက်လှုပ်ဆောင်ရရှိတယ်လို့ပြောလာတာကိုလည်းနည်းနည်းပြောတာအခုလိုပြန်ပြောလိုက်ပါတယ်စေကောင်စီကတော့ဒီပြည်နယ်ကိုပြန်လဲစိုးမှုနိုင်ဖို့တဲ့ပေါ်နော်စေအုပ်ချုပ်ရေးနဲ့ဆက်သွားနိုင် ဒီချိန်ထဲမှာစစ်ကောင်စီဥက္ကဋ္ဌပြောလာတဲ့အကျန်းဖတ်မှုတွေပါဝင်သူတွေနဲ့အကျန်းဖတ်မှုတွေရရေးဆွေးနွေးဖို့အပေါ်မှာလည်းငင်းချိုင်းဆွေးနွေးပွဲတွေမှာပါခဲ့တဲ့နက်နက်ဖလို့ကဒီချိန်မျိုးမှာတော့အခွင့်အလမ်းတော့ခက်လိမ့်မယ်ဘာကြောင့်လဲဆိုလို့ရှိရင်ဒီစစ်ကောင်စီဘက်ကနေတကယ်ပဲဆန္ဒဘယ်လောက်ရှိတယ်လဲဆိုတာကျွန်တော်တို့ကြည့်ရမှာပေါ့နော်ငင်းချိုင်းဖြစ်စဉ်ကာ
ပြီးတော့ဒီအုတ်ချုပ်နေတဲ့အခါမျိုးမှာပြည်သူပြည်သားတွေအနေနဲ့လည်းဒီလိုဆွေးနွေးမှုမျိုးတွေကိုအယုံကြည်ရှိမှာမဟုတ်ဘူးဆိုတော့ဒီလိုယုံကြည်မှုအမတမ်းနေပါနေတဲ့အနေအထားမျိုးမှာတော့တည်ဆုံဆွေးနွေးဖို့ဆိုတာတော့ခရင်လိမ့်မှာပေါ့အခုလိုယုံကြည်မှုပြပြလာချိန်မှာအဖြစ်နဲ့ပြည်သူတွေအကာအကွယ်ရဖို့နိုင်ငံတကာအနေနဲ့လည်းလေးရင်မပြန်တမ်းရဆောင်တတ်မှတ်ပြီးလူသားချင်းစာနာမှုအကူအညီ
ကိုဝင်းမင်းဆက်သွယ်မယ်များတင်ပြခဲ့တာပါကိုဝင်းမင်းဆက်သွယ်မယ်များတင်ပြခဲ့တာပါအခုဆက်လက်ပြီးတင်ပြမယ့်အကြောင်းအရာကတော့ရန်ကုန်မြို့ကနေမုံရွာကိုသွားတဲ့ခီးတဲ့တင်ရင်လိုင်းမှာလက်နက်ခဲယံတချို့ရှာပွေတွေ့ရှိခဲ့ပြီးတဲ့နောက်ကုန်ပစ္စည်းတချို့ကိုတနေကနေတနေမတည့်ရဘူးလို့စစ်ကောင်စီကတန်တားလိုက်ပါတယ်ရန်ကုန်ကလာတဲ့သတင်းကိုကိုရဲမုံကဆက်လက်ပြီးပြောပြပါလိမ့်မယ်
မြန်မာနိုင်ငံနေရာတော်တော်များများမှာစစ်ကောင်စီတပ်တွေကိုလက်နက်ကင်တိုက်ခိုက်နေကြတဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေရှိနေခြင်းလုံခြုံရေးနဲ့တိုက်ခိုက်ရေးအထောက်အကူဖြစ်နိုင်တဲ့ပစ္စည်းတွေအဓိကပါတဲ့ကုန်ပစ္စည်းစကိုးမျိုးပို့ဆောင်တာကိုစစ်ကောင်စီကတားမြစ်လိုက်ပါတယ်။တနေကနေတနေပေးပို့လို့မရလို့တတ်မှတ်လိုက်တဲ့ကုန်ပစ္စည်းတွေထဲမှာ CCTV, အသေးစား Waiting Drone ရင် Camera, တခဲ, Wire Joe, အစစ် ရမ်းမုံ, မီးသွေး စတဲ့ပစ္စည်းတွေပါသလိုရွှေတယ်, ကော်စတီး တန်တဲ့ရေပိုင်းနဲ့အစားအသောက်အကျော်အလိုအများအပြားမတင်ဆောင်ရဘူးလို့လည်းထုတ်ပြန်ထားတာပါအဝိထည်အများအပြားနဲ့ပျောက်ကြားသူညီဝတ်စုံတွေကိုလည်းပို့ဆောင်လို့မရဘူးလို့တားမြစ်ထားပါတယ်ကန့်သက်ကုန်တွေတွေထဲမှာကုန်တွေတွေခီးတွေပုံမှန်တင်ဆောင်နေတဲ့ကုန်ပစ္စည်းတွေပါတာမို့ခီးတွေတွေအနေနဲ့အခက်အခဲဖြစ်ရတယ်လို့ရင်လိုင်းတွေအနေနဲ့လည်းလုပ်ငန်းထိခိုက်ရတယ်လို့အာကာမိုးရင်လိုင်းပိုင်ရှင်
ဒေါ်တော့ပန်ကပိုးပြီးနင့်နိုင်ရတယ်လို့လည်းဆက်ပြီးပြောပါရယ်။ဒီနေရာတွေကတော့အများအားဖြင့်ဟိုအရင်တော့ကျွန်တော်မျိုးကိုဗစ်နာပိုင်းကပေါ်ပြဲကြပြည့်ဖြစ်နေအောင်ဒီကလည်းတန်တာလက်ထက်ကြောင့်မှာရတဲ့အခြေအနေကဥမာရန်ကောင်းနေမှာလို့ပြောမယ်။ရန်ကောင်းကဒီအချိန်နဲ့တည်းကလည်းမဆက်တင်နေသေးသေးဟာကြီးကတော့ပိုးပြီးတော့မဖြစ်နိုင်ဘူးเนาะ။အကြောင်းမူကြောင့်မှာတော့လည်းဒီမှာဒီအတွက်ဒီဒ ကျွန်တော်တို့ကလည်းမဒီရတဲ့ညာကပြီးတာတော့ဒီတော့ခီတာ
အောင်ကြည့်ရတဲ့ကာလမတရားရဲ့ညာကပြီးတာတော့ဒီတော့ခီတာပြီးပြီးတော့ကျွန်တော်ဆက်ဖို့ပြီးစီမံချင်ချင်ပါဘူး။အဝေးကြီးကုန်စီပို့ဆောင်ရေးလုပ်ငန်းတွေအနေနဲ့အခက်အခဲကြားကပဲကုန်စီစည်းစိမ်မှုပြတ်မသွားအောင်ကုန်ကားတွေကတော့ပုံမှန်ထွက်နေရတယ်လို့ကုန်စီပို့ဆောင်ရေးလုပ်ငန်းရှင်များအသင်းဥက္ကဋ္ဌကဗီအိုအေကိုပြောပါတယ်။အခုစစ်ကောင်စီကကန်တလိုက်တဲ့တဲ့ကပစ္စည်းအချို့ကိုလည်းတယ်
ကျီဇာနဲ့ကြောက်ကြဝှဆောင်တချို့ကိုမုံရွာမျိုးနယ်အဝင်စစ်ဆေးရေးဂိတ်မှာလုံခြုံရေးတာဝန်ရှိသူတွေကစစ်ဆေးတွေးရှိခဲ့တယ်လို့စစ်ကောင်စီကဇန်နဝါရီလ20ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်။ကြောက်ကြယူနီဖောင်း15စုံပစ္စတိုကြီးအတောင့်တရာရှာဖွေတွေ့ရှိခဲ့ပြီးဆက်ဆက်သူတွေကိုဖမ်းမိထားတယ်လို့သတင်းထုတ်ပြန်ခဲ့ပြီးနောက်ဝေဒီကလုပ်ငန်းတွေအနေနဲ့တတ်မှတ်ကုန်ပစ္စည်းတ
ဆက်လက်ပြီးတော့သတင်းပေးပို့ချက်တပုတ်ကိုတင်ပြပါဦးမယ်မြန်မာနိုင်ငံမှာမိဖို့ကြောင့်သုံးပစ္စည်းတွေဈေးတက်နေတဲ့အတွက်ဝင်ငွေနှဲပါလာတဲ့မိသားစုတွေအခက်အခဲကြုံနေရပါတယ်လက်ရှိအခြေအနေမှာအလုတ်အကန်လဲရှားနေတာကြောင့်အများစုကစားဝတ်နေရေးအတွက်အတော်လေးအခက်အခဲဖြစ်နေပါတယ်ဒီအခြေအနေတွေနဲ့ပတ်သက်ပြီးရန်ကုန်ကလာတဲ့သတင်းကိုကိုသိန်းထိုက်ဦးကဆက်ပြောပြပါမယ်
စစ်တပ်ကအနာသိမ့်ပြီးနောက်ပိုင်းစီးပွားရေးကျဆင်းပြီးပြည်သူတွေဝင်ဝင်နှဲပါလာနေချိန်မှာပဲကုန်စည်တုံးတွေအဆမတန်မြင့်တက်နေတာကြောင့်ပြည်သူတွေအနေနဲ့စားဝတ်နေရေးအခက်အခဲတွေနဲ့ရင်ဆိုင်နေကြပါတယ်။စီးတပိတ်သားဟုချက်9000ဝန်းကျင်စီးပွားဝင်မိဖို့ကြောင့်သုံးကုန်ပစ္စည်းတွေအားလုံးဈေးတက်နေတာကြောင့်အိမ်ရှင်မတွေခက်တွေ့နေရတာပါ။ထန်းနမင်မြို့နယ်ကဒေသခံတူဖြစ်တဲ့ဒေါ်တင်းနေဦးကသူ့ရဲ့အခက်အခဲကိုခုလိုပြောပါတယ်။
ဟုတ်ကွန်ဆင်တော့နဲ့ပတ်သက်ပြီးတော့ကအခုဟိုစာမိဖို့ကြောင့်သုံးပစ္စည်းတွေဆိုလို့ရှိရင်ဒီစီစားငရုပ်ချက်တော့ပေါ့နော်စီဆိုလို့ရှိရင်လည်းအရင်ကအတိကျတဲ့နေ့ကဆိုလို့ရှိရင်ဒါ2000ကျော်ဆိုရင်တပိတ်တာစားလို့ရတယ်ပေါ့နော်အခုကကျတော့ဒီဈေးကခောက်ချိုးတက်သွားတဲ့အခါကျတော့အခုကတပိတ်တာကိုဒီမှာရောင်းတာကတော့9000ပေါ့နော်အိမ်ဆိုင်တွေကတော့ဈေးကြတော့ကွာအရင်တော့ဆိုလို့ရှိရင်ဒါကစွန်းရွက်တရာဘိုးဆိုလို့ရှိရင်စီးလဲကြီးတယ်ကွာဈေးကလည်းနည်းတယ်အခုကျတော့အစည်းတွေကသေးလဲသေးတယ်ဈေးကတော့များလာတယ်အဲ့လိုမျိုးပေါ့နော
်စစ်တကာနာသိပြီနော်ပိုင်းနိုင်ငံတကာနဲ့ချိတ်ဆက်လုပ်ကင်နေကြတဲ့လုပ်ငန်းတော်တော်များများရပ်သွားခဲ့တယ်လို့အရင်လိုပုံမှန်မလဲပတ်နိုင်တော့တဲ့စီးပွားရေးလုပ်ငန်းတွေလည်းအများအပြားဖြစ်နေပါတယ်ဒါကြောင့်အလုပ်အကန့်ရှပ်ပါဝင်ဝင်နေချိန်မှာကုန်စည်လုံးမြင့်တဲ့ဒဏ်ကိုအတော်လေးခံနေရတာလို့ရန်ကုန်မြို့ကဒေါ်သေးသေးကလည်းပြောပါတယ်
မင်းမွေကကြတော့အရင်ထက်ထက်ဝက်လောက်ရောကြသွားပြီးတော့ကုန်ကြဈေးကအရင်ထက်3ချားလောက်ကိုပိုပြီးကုန်ကြတယ်လို့ပြောလို့ရတယ်။အရင်ဥပမာပေါ့နော်ပြောရလို့ရှိရင်အရင်တသိန်းဝင်တယ်ဆိုအခု9000လောက်ပဲဝင်နေကွာ။ဆက်ငွေကကြတော့အရင်တုန်းကအမှ9000ပဲထွက်တယ်ဆိုရင်အခုကတသိန်းခွဲလောက်ကိုထွက်တယ်လို့ပြောလို့ရတယ်။ဘာဖြစ်လဲဆိုတော့အကုန်လုံးကဆက်ဆက်ရအရန်နေမြင့်တက်နေတဲ့အခါကျတော့တန်မာရေးချင်းတွေကလည်းမကောင်းတဲ့အခါကျတော့စီးပွားကလည်းကုန်တယ်၊စီးဈေးတွေကလည်းတက်တယ်၊စီးဈေးဆန်ဈေးအကုန်စားပြည့်ဆက်တယ်ဆိုတဲ့အခါကျတော့အဆင်ပြေကြဘူးပေါ့နော်ပြောရမယ်ဆိုရင်တော့တရားမှာ99ယောက်ကချင်မကြည့်ဘူးပြောရရင်တော့အဲ့လိုမျိုးတွေဖြစ်နေကြတာအများသောအားဖြင့်ပေါ့ညအမားတို့ကြားနေရတဲ့လူတွေတော်တော်များများအဆင်ပြေတယ်လို့ကြားရတယ်ဆိုတာတရားမှာတရားမရှိဘူးဖြစ်နေဟုတ်က
ကိုဗစ်ကူးစက်မှုတွေကြောင့်ပြည်သူတွေစားဝတ်နေရေးခက်ခဲတွေနဲ့ရင်ဆိုင်နေရတယ်လို့ဒီဘက်မှာလည်းစစ်တကာအာဏာသိမ်းလိုက်တာကြောင့်အာဏာရှင်စန့်ကျင်ရေးလှုပ်ရှားမှုတွေနဲ့ရင်ဆိုင်နေရတာပါနိုင်ငံတွင်းမှာလည်းငွေကြေးလည်ပတ်မှုနေပါနေတယ်လို့ကုန်စည်တုံးတွေလည်းမြင့်တက်နေတာဖြစ်ပါတယ်အခုတည်းအခြေအနေတွေဆိုးလာရင်ပြည်သူတွေငတ်မွတ်တဲ့အခြေအနေတွေဖြစ်လာမှာစိုးရိမ်တယ်လို့လည်းသူကပြောပါတယ်စစ်ကောင်စီအနေနဲ့ကုန်စည်တုံးပြဿနာကိုကင်တွယ်ထိန်းချုပ်တင်တယ်လို့လည်းဒေါ်သေးသေးကပြောပါတယ
်ဘယ်လိုဖြစ်တယ်လဲဆိုတော့ဒီကုန်စည်တုံးကြီးကိုထိန်းချုပ်စေချင်တယ်ဒီထက်တက်သွားမယ်ဆိုရင်ဝင်ဝင်မကောင်းတဲ့ဒီထက်တက်သွားမယ်ဆိုရင်ဘာဖြစ်နိုင်လဲဆိုတော့ငတ်မွတ်ခေါင်းပါးရဲ့ပြဿနာတက်လာမယ်လူရမှုတွေဓမြမှုတွေအဲ့လိုမျိုးမလိုလားတဲ့ပြဿနာတွေအများကြီးတက်လာနိုင်တယ်လို့ထင်တယ်ဆိုတဲ့အခါကျတော့ဖြစ်တဲ့နာကစီးပွားရေးတောင်းမလာတာကတဖြည်းဖြည်းလုံးယူရမယ်အနေထားဆိုပြီးဒီကုန်စည်လုံးတက်တာတော့ထိန်းချုပ်လို့ရမယ်လို့ထင်တာပေါ့နော်အဲ့လိုထိန်းချုပ်နိုင်မယ်ဆိုရင်ကောင်းမယ်လို့တော့ယူဆမိပါတယ
်အထွေထွေစားကုန်တွေဈေးတက်နေသလို73စီတွေလည်းမြင့်တက်နေပါတယ်73စီဈေးတွေတက်နေတာကြောင့်ဝင်ငွေထက်ဝက်လောက်ထိရောကျသွားတယ်လို့ရန်ကုန်မြို့ကငားရင်မောင်းသမားတူကလည်းပြောပါတယ
်ဟောဖြစ်တဲ့ကတော့စီးဈေးတက်တာနဲ့ငါအဲ့လိုလေဈေးမရတာနဲ့ဆက်ကဲလို့မျိုးစုံရှိတာ။ဆိုင်ချတော့တော့လူရဲ့စီးပွားရေးကမကောင်းတဲ့အခါကြတဲ့အခါကျတော့ပုံပစ္စည်းတွေတက်တယ်လို့မျိုးပဲ။ကိုယ်တွေစိုက်ပါတွေကလည်းသူတို့လည်းဟိုမသိနိုင်တဲ့ခါတွေရှိရတယ်။ဟိုမှာ4000နဲ့3000နဲ့လိုက်ရတာ2000နဲ့1500နဲ့ပဲလိုက်ရတာ။တော့အရင်တော့ဆိုရင်ကားပေါက်ရင်1000ရောက်ရတာ။တော့အခု1000ခွဲလောက်ပဲရတော့ထောက်ဝက်ကျိုးတော့ဟာဟာတော့တော့အဲ့ဒါကအခက်ခဲတွေတော့များသွားရှိမှာ
။ဆီယနာမသိခင်ကဓာတ်စီဈေးတလီတာချက်900ဝန်းကျင်ကနေအခုဆိုရင်1500ချက်ကျော်ဈေးဖြစ်နေပါတယ်။တိုက်ပွဲတွေဖြစ်တဲ့နေရာလမ်းမဆက်သွေးခက်ခဲတဲ့နေရာတွေမှာဆိုဈေးတွေကပိုတော်မှကြီးတာပါ။မြန်မာနိုင်ငံမှာဆီယနာသိမ်းမှုရဲ့ကြေကြောင်2020ခုနှစ်ထဲမှာလူရေထက်ဝက်လောက်ဆင်းရဲမွေးတင်မှုတွေနဲ့ကြုံရလိမ့်မယ်ဆိုပြီးကုလသမဂ္ဂကသတိပေးထားပါတယ်ခင်ဗျာ။
ကိုသိန်းနှုတ်တက်တဲ့အတွက်ပြည်သူတွေအခက်အခဲကြုံနေရတဲ့အကြောင်းကိုသိန်းထိုက်ဦးပြောပြသွားတာပါ VOA American အတိုင်းရဲ့စနေနေ့မနက်ဖက်အတိုင်းအစီအစဉ်တွေကိုဆက်လက်ပြီးထုတ်လွှင့်ပေးနေပါတယ်မကြမီအချိန်အတော်အတွင်းမှာအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့စီစဉ်ထားပါတယ
် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ် Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့ သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနှာစင်နိုင်ပါတယ
်မင်္ဂလာပါခင်ဗျာ VOA American တိုင်ရဲ့စနေနေ့မနေ့ဘက်တန်လွင့်အစီအစဉ်တွေကိုလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ49 kHz 6753ညလိုင်းလမီတာ190 kHz 1505တို့ကနေပါဆက်လက်ပြီးထုတ်လွှင့်ပေးနေပါတယ်ဒုတိယပိုင်း나이ဝက်အတွင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ပြပေးဖို့စီစဉ်ထားပါတယ်။နာတော်တာဆရာမဲ့အပတ်စဉ်ကဏ္ဍတစ်ခုတည်းမှာဆိုလို့ရှိရင
်ရန်ကုန်မြို့ကတော့စီရီတွင်သုံးနာကအစာနှစာသုံးစာမကောက်မြို့နေအတီးကြီးမှာသုံးတဲ့လူတွေတအားများတယ
်။မကြာမီထုတ်လွှင့်မဲ့သိပ္ပံနဲ့ဤပညာအစီအစဉ်ထဲမှာအပြည့်စုံကိုနာတော်တာဆရာပါမယ်ခင်ဗျာ။ဒါအပြင်အပတ်စဉ်စနေနေ့တိုင်းထုတ်လွှင့်နေကြအမျိုးသမီးအစီအစဉ်နဲ့သူတဆုံလဲအမေရိကန်တခွင်ဆားတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းဇက်တိုက်ထုတ်လွှင့်ပေးတော့ဖို့စီစဉ်ထားပါတယ်အခုပထမအဆုံးအနေနဲ့ကတော့အမျိုးသမီးကဏ္ဍအစီအစဉ်ကိုတင်ဆက်ပြစေဘိက္ခုနီသာသနာပြန်လဲထွန်းကားရေးကြိုးပမ်းနေသူတွေအကြောင်းကိုဒီတစ်ပတ်မှာတင်ပြထားပါတယ်ဘိက္ခုနီသာသနာမှာအမျိုးသမီးတွေယဟန်ဘုရားခံယူခွင့်ဘိက္ခုနီသာသနာတစ်ချိန်ကရှိခဲ့ပေမဲ့နောက်ပိုင်းအစဉ်အလာပြောက်ွယ်သွားပြီးတဲ့နောက်နှစ်ပေါင်း1000လောက်အကြာအခုအခါမှာတော့ဒီသာသနာပြန်လဲထွန်းကားရေးကြိုးပမ်းသူတွေရှိလာနေပါတယ်။ကမ္ဘာပေါ်မှာရှေးအကျဆုံးကိုးကွယ်ယုံကြည်မှုဘာသာတရားတွေတဲကတစ်ခုဖြစ်တဲ့ဗုဒ္ဓဘာသာမှာအမျိုးသမီးတွေအနေနဲ့အမျိုးသားတွေနဲ့တန်းတူယဟန်ဘုရားခံယူခွင့်ရဖို့ကြိုးစားနေတဲ့အခါမှာဘယ်လိုအခန့်အတားတွေစိန်ခေါ်မှုတွေရှိနေပါလဲ။ဒါကိုဘယ်လိုဖြတ်သန်းကျော်လွှားရင်ဆိုင်နိုင်ကြပါမလဲ။ကမ္ဘာနိုင်ငံတချို့မှာဘိက္ခုနီသာသနာပြန်လဲထွန်းကားရေးကြိုးပမ်းနေကြတဲ့အကြောင်းတွေကိုအပိုင်းခွဲပြီးတင်ပြသွားမယ်အထက်ကအခုပထမအဆုံးအပိုင်းတစ်ကိုဒီသတင်းပတ်အမျိုးသမီးကဏ္ဍမှာမခင်ဖြူထွေးကတင်ဆက်ထားပါရခင်ဗျာ
လုံးရည်နှစ်ပေါင်းထောင်ချီဗုဒ္ဓဖျားရှင်သက်တော်ထင်ရှားရှိစဉ်ကအမျိုးသမီးတွေယဟန်ခံခွင့်ပြုတဲ့ဘိက္ခုနီသာသနာထွန်းကားခဲ့ပူပါတယ်။ဒါပေမဲ့နောက်ပိုင်းမှာအကြောင်းမျိုးမျိုးကြောင့်ဒီသာသနာကွယ်ပြောက်သွားခဲ့ပြီးအဲ့ဒီလိုကွယ်ပြောက်ပြီးတော့နှစ်ပေါင်း1000လောက်အကြာလုံးရည်ဆယ်စုနှစ်အနည်းငယ်အထွန်းမှာတော့ဘိက္ခုနီသာသနာပြန်လည်ထွန်းကားရေးအမျိုးသမီးတွေကြိုးပမ်းလာခဲ့ကြပါတယ်။ဒီလိုဘိက္ခုနီသာသနာပြန်ပွားရေးကြိုးပမ်းသူတွေထဲမှာအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာရှိတဲ့ဓမ္မဒါရီနီဘုန်းကြီးကျောင်းကိုတည်ထောင်ခဲ့ပြီးလက်ရှိမှာလည်းဒီကျောင်းရဲ့ကျောင်းနိုင်ဖြစ်တဲ့ဘိက္ခုနီယဟန်တတ္တလောကမဟာသီရိလည်းပါပါတယ်။သူကတော့ဆေကျော်သက်အရွယ်တက္ကသိုလ်ကျောင်းတက်နေတဲ့အချိန်လူတစ်ယောက်ထံကနေဗုဒ္ဓရဲ့တရားတော်တချို့ကိုနှာကြားခွင့်ရခဲ့ပြီးအဲ့ဒီအချိန်ကလေးကဗုဒ္ဓရဲ့တရားတော်ရဲ့နောက်ကိုလိုက်ပါရှာမင်းရင်ကနေနောက်ဆုံးဘိက္ခုနီသာသနာထဲဝင်ရောက်ခဲ့တာလို့မိန့်ကြပါတယ်။
When I heard this teaching on the Four Noble Truths, it had such kind of gravitas.
ဒီစာလေးပါတရားတော်အကြောင်းကြားရချိန်မှာဒီတရားနောက်ကိုလိုက်သွားမိခဲ့တာပါ။ဒီတရားနားရချိန်မှာကမ္ဘာကြီးတစ်ခုလုံးရပ်တန့်သွားတယ်လို့ခံစားရပြီးတော့ဒီတရားတော်ရဲ့မားပဲစိတ်ကအပြည့်ရောက်ပြီးအာယုံစိုက်သွားမိပါတယ
်။အဲဒီလိုဗုဒ္ဓတရားတော်တွေကိုနာယူမှတ်ကြရင်ပြည်သားစုမိတ်ဆွေတယောက်ကသူ့ထန်းတဲ့ဟန်ကိုသွားရောက်ပြီးယဟန်သုံးလခံယူခဲ့တဲ့အကြောင်းကိုလည်းဘိက္ခုနီယဟန်တတ္တလောကမဟာသီရိတည်ခွင့်ရခဲ့ပါတယ်။ဒါကြောင့်အဲ့ဒီမိတ်ဆွေလိုပဲသူလည်းယဟန်ဘဝခံယူပြီးတရားအထုတ်ခြင်းခဲ့တယ်လို့ဘိက္ခုနီယဟန်မဟာသီရိကမိန့်ပါတယ်
။ I as a young teenager then said you know can I do that too?
ဘိက္ခုနီကတော့ဆယ်ကျော်သက်တယောက်အနေနဲ့အဲ့ဒီမိတ်ဆွေကိုသူ့လိုပဲကိုရောသာသနာ့ဘောင်ကိုဝင်လို့ရပါမလားပေါ့။ယဟန်ဝတ်ခြင်းတယ်လို့ပြောတော့သူကအမျိုးသားမို့ယဟန်တက်ခွင့်ရကြတာဖြစ်တယ်။အမျိုးသမီးတွေကတော့ယဟန်ဘောင်ဝင်လို့ရမယ်လို့သူမထင်ဘူးလို့ပြောပါတယ်။အဲ့တော့အရှင်ဖျားကလည်းနေပါအောင်ပေါ့။မူရင်းသာသနာဘောင်မှာဘိက္ခုယဟန်ရောဘိက္ခုနီယဟန်မရောတန်းတူယဟန်ဘဝခံယူခွင့်ရှိတာပဲ။ဒီအခြေအနေဘာကြောင့်ပြောင်းသွားခဲ့တယ်လဲလို့တွေးမိပါတယ်။ဒါကိုနားလည်ဖို့ဘဝရဲ့အခြေအများစုပေးပြီးတော့လေ့လာဖြစ်ခဲ့ပါတယ်
။အမေရိကန်ပြည်ထောင်စုမှာအရှင်တတ္တလောကမဟာသီရိတို့လိုဘိက္ခုနီတချို့အခုချိန်မှာရှိတယ်လို့မြန်မာအင်းကြီးထိုင်းနိုင်ငံမှာတော့တုံ့မကလျာဏီဘိက္ခုနီကျောင်းရဲ့လက်ရှိကျောင်းတိုင်ဓမ္မန္တဟာထိုင်းနိုင်ငံရဲ့ပထမဆုံးဘိက္ခုနီယဟန်ဖြစ်ပါတယ်။သူဟာနိုင်ငံရဲ့ချားမှာဗုဒ္ဓဘာသာကိုအထူးပြုလေ့လာပြီးတက္ကသိုလ်ဖွဲ့ရခဲ့တဲ့ထိုင်းနိုင်ငံရဲ့ပထမဆုံးအမျိုးသမီးလည်းဖြစ်ပါတယ်
။
I finished my education both in Canada and India with my thesis on
Canada နဲ့ India နိုင်ငံတွေမှာတက္ကသိုလ်ဘွဲ့တွေယူခဲ့ပါတယ်။တိလရှင်တွေလိုက်နိုင်ရတဲ့သာသနာစည်းကမ်းတွေအကြောင်းကိုနှိုင်းယှဉ်လေ့လာတဲ့ဆရာတွေကိုလည်းပြုစုခဲ့ပါတယ်။သူရဲ့မေတော်ကတော့ထိုင်းနိုင်ငံရဲ့ပထမဆုံးမဟာယနတိလရှင်တစ်ပါးဖြစ်ပြီးတိလရှင်ကျောင်းတစ်ကျောင်းကိုဥဆောင်လက်ပတ်ခဲ့သူပါ။ဒါကြောင့်အရှင်တမန်နန္ဒကိုလည်းမေတော်ဖြစ်သူကသူမရှိတော့တဲ့နောက်ပိုင်းမှာသူ့ရဲ့တိလရှင်ကျောင်းကိုဆက်ပြီးတော့ထိမ့်သိမ်းစေခြင်းခဲ့တာပါ။ဒါပေမဲ့အဲ့ဒီအချိန်တုန်းကသာသနာပေါင်းမှာအပြည့်အဝမြုပ်နှံဖို့အတွက်သူအစဉ်သင့်မဖြစ်ခဲ့တာကြောင့်တိလရှင်လည်းမဝစ်ခဲ့သလိုတမဆက်တက္ကသိုလ်ရဲ့တက်သနိကနဲ့ဘာသာရေးဌာနမှာတက္ကသိုလ်ဆရာမအဖြစ်နဲ့28နှစ်ကြာအလုပ်လုပ်ခဲ့ပါတယ
်။ During that time I was already hosting this Dharma program.
အဲ့ဒီအချိန်တုန်းကဓမ္မသင်တန်းတွေကိုလည်းပို့ချခဲ့ပါတယ်။ဒီမတိုင်ခင်အချိန်တုန်းကတော့ဒီလိုရုပ်သံကနေပြီးတော့တရားဓမ္မပို့ချတာကိုအမျိုးသားရဟန်းတွေကပဲလုပ်ခဲ့တာပါ။ဒီလိုအချိန်မျိုးကိုလည်းအားလုံးကနေသားကြနေပါတယ်။ဒါပေမဲ့တရားသားမှာတော့သင်တန်းအတွက်မိကပ်လိမ့်နေတဲ့အချိန်မှာကုကုကုမှန်နေမှာပြန်မြင်နေတဲ့မိဘတို့ခုပေါ်လာတယ်။ငါဒါမျိုးဘလောက်ကြာကြာဆက်လုပ်နေမှာလဲဆိုတဲ့အတွင်းနဲ့ကုပ္ပတာဖင်တတ်နေပါတယ်။အဲ့ဒီအခိုက်အတန့်ကတော့ဆုံးဖြတ်ချက်တစ်ခုချဖို့အချိန်ဖြစ်ခဲ့တာပါပဲ။အဲ့ဒီဆုံးဖြတ်ချက်နဲ့ပဲဘေကုဏီသာသနာရေးကိုသူဝင်ခဲ့တာပါ။ဗုဒ္ဓကိုတော်တိုင်ကအမျိုးသားယဟန်နဲ့အမျိုးသမီးယဟန်မှဘေကုနဲ့ဘေကုဏီဆိုပြီးတော့နှမျိုးစလုံးကိုလက်ခံခဲ့တယ်ဆိုတာရှေးဟောင်းဗုဒ္ဓဘာသာကျမ်းတွေမှာဖော်ပြထားတာတွေ့နိုင်တယ်လို့ဒီဘေကုဏီတွေကမိန့်ပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း1000ဝန်းကျင်လောက်အထိဘေးကုဏီသာသနာထွန်းကားခဲ့ပေမဲ့လို့နောက်ပိုင်းမှာတော့အထူးသဖြင့်ထီယဝါဒဗုဒ္ဓဘာသာနိုင်ငံတွေဖြစ်တဲ့တရုတ်လင်္ကာနိုင်ငံနဲ့အရှေ့တောင်အာရှနိုင်ငံတွေမှာတည်သာသနာပြောက်ခဲ့သွားခဲ့တာ
ပါ When I was a young person then entering into Buddhism the situation was
အရှေ့ပြားကငယ်ဘဝမှာပဲဗုဒ္ဓဘာသာနဲ့ဝင်ခဲ့တာပါအဲ့ချိန်တုန်းကထီယဝါဒဗုဒ္ဓဘာသာမှာဘေးကုဏီဆိုတာမရှိတော့ပါပဲတောင်နဲ့တောင်အခြားနိုင်ငံတွေမှာထေရဝါဒလမ်းကျင်တဲ့အမည်ကျင့်ကြံတဲ့အမျိုးသမီးဘိက္ခုနီတချို့ရှိပေမဲ့သူတို့ဟာအရှိအာရှဗုဒ္ဓဘာသာလမ်းစဉ်ကိုယူပြီးတော့ဘိက္ခုနီယဟန်ခံကြတာပါသူတို့အတွက်ဘိက္ခုနီယဟန်အဖြစ်ခံယူဖို့ကအဲ့ဒီအချိန်မှာအဲ့ဒီနည်းပဲရှိပါတယ
်ထို့ကြောင့်1996ခုနှစ်နဲ့1998ခုနှစ်တွေမှာတရွေ့လင်ကအိန္ဒိယနဲ့တခြားနိုင်ငံတွေကအမျိုးသမီးအတော်များများဟာဘိက္ခုနီယဟန်ဝတ်ချင်တဲ့ဆိုရင်အရှိအာရှဗုဒ္ဓဘာသာလမ်းစဉ်နဲ့အညီတာဝတ်ကြပါတယ်အဲ့ဒီလိုဝတ်ဖို့အတွက်အိန္ဒိယနိုင်ငံကိုသွားကြရတာပါ1998ခုနှစ်မှာမှတရုတ်နိုင်ငံနိုင်ငံမှာထေရဝါဒလမ်းစဉ်နဲ့အညီဘိက္ခုနီယဟန်ဝတ်ခွင့်ပြန်လည်ရရှိလာခဲ့ပါတယ်ဒီလိုခွင့်ပြုချက်ရလာခဲ့ပြီးတဲ့နောက်2002နဲ့2003ခုနှစ်ကာလတွေမှာထိုင်းမြန်မာဗီယက်နမ်စတဲ့အရှေ့တောင်အာရှနိုင်ငံတွေကဘိက္ခုနီယဟန်ဝတ်ကျင်ကြတဲ့အမျိုးသမီးတွေဟာတရုတ်နိုင်ငံနိုင်ငံကိုသွားရောက်ပြီးယဟန်ခံကြရပါတယ်ဘိက္ခုနီဘုံဝခံယူဖို့ဆုံးဖြတ်ထားတဲ့အရှင်တမန်နန္ဒလည်းအဲ့ဒီအချိန်ကတာမန်အမျိုးသမီးချက်ဆူမန်ကဗီစင်းဘုံဝနဲ့2001ခုနှစ်မှာသတိလင်္ကာနိုင်ငံကိုသွားရောက်ခဲ့ပါတယ်။နောက်နှစ်နှစ်အကြာ2003ခုနှစ်မှာသူဟာထိုင်းနိုင်ငံမှာပထမဆုံးဘိက္ခုနီယဟန်ဖြစ်လာပါတယ်။ဒါပေမဲ့ဒီပေါ်တုံ့ပြန်မှုတွေကတော့ပြင်းထန်ခဲ့တာပါ။သတင်းစာတစ်ခုကသူ့ရဲ့အကြောင်းကိုနှစ်လလောက်ရေးသားဖော်ပြခဲ့တယ်လို့အစိုးမြင်တုံ့ပြန်မှုတွေအများကြီးရှိခဲ့တယ်လို့အရှင်တမန်နန္ဒကသူ့ရဲ့အတွေ့အကြုံကိုမိန့်ပါတယ်။ဘုရားဖျားရှင်လက်ထက်ကဘိက္ခုယဟန်ဘိက္ခုနီယဟန်မဥပဒကတကဥပတိကမတကမဆိုပြီးလေးမျိုးရှိခဲ့ပေမဲ့ထေရဝါဒဗုဒ္ဓဘာသာထွန်းကားတဲ့သူ့ရဲ့မွေးရမည်ထိုင်းနိုင်ငံမှာကတော့အမျိုးသမီးတွေဘိက္ခုနီယဟန်ခံခွင့်ညစ်ပယ်ခံရတော့မယ်လို့အရှင်တမန်နန္ဒကမိန့်ပါတယ
် Women do not have role model
အမျိုးသမီးတွေအတွက်ကဘာသာရေးမှာသူတို့ဆန့်ထားနိုင်တဲ့သူမရှိဘဲနဲ့ဖြစ်နေပါတယ်တကယ်တော့ဒီလိုရှိဖို့ကအင်မတန်ကိုအရေးကြီးပါတယ်ထိုင်းနိုင်ငံမှာတန်ခါအဖွဲ့အစည်းကို Council of Elders လို့ခေါ်တဲ့တက်ကြီးဝါကြီးများအဖွဲ့ကအဓိကထိန်းချုပ်တာဖြစ်ပြီးဒီအဖွဲ့ရဲ့အဆုံးအဖြတ်ကိုပဲအားလုံးကခံယူကြရတာဖြစ်တယ်လို့လည်းသူကမိန့်ပါတယ
် When we were ordained this Council of Elders made a pronouncement
ယဟန်မာဖြစ်ခံယူတာကိုတော့ဒီတက်ကြီးဝါကြီးကောင်စီကလက်မခံဘူးလို့ထုတ်ပြန်ပါတယ်ဒီလိုလက်မခံတဲ့အတွက်အစိုးရကလည်းအတိမှန်မပြုပါဘူးထိုင်းနိုင်ငံမှာ1928ခုနှစ်ကစလို့ဘိက္ခုနီယဟန်ဝတ်ချင်တဲ့အမျိုးသမီးတွေကိုယဟန်တန်ခါတွေကယဟန်တက်ခွင့်မပြုရဘူးလို့တန်ခါကောင်စီကတားမြစ်ချတာပါ။ဒါကြောင့်ထိုင်းနိုင်ငံမှာအမျိုးသမီးတွေအနေနဲ့ဘိက္ခုနီယဟန်ဝတ်ခွင့်ရဖို့ခက်ခဲခက်ခဲကြိုးပမ်းကြရပါတယ်။အတားအဆီးခက်ခဲတွေကြားကပဲဘိက္ခုနီသာသနာပြန်လည်ထွန်းကားရေးအတွက်ထိုင်းအမျိုးသမီးတွေကြိုးပမ်းနေတာကိုကိုယ်တိုင်တွေ့ခဲ့ရတဲ့ဘိက္ခုနီမဟာမိတ်အဖွဲ့ Alliance of Bhikkhunis ကိုတည်ထောင်ခဲ့သူ Susan Pembroke ကအခုလိုပြောပြပါဗျာ
But when I met them, I was stunned at the situation in Thailand.
သူတို့နဲ့တွေ့တဲ့အချိန်ထိုင်းနိုင်ငံကခြေလေးကိုတည်ရတဲ့အခါမှာမြေုံနိုင်လောက်အဖြစ်ခဲ့ပါသေး။ဘိက္ခုနီသာသနာပြန်လည်ထွန်းကားဖို့သူတို့ဘလောက်တောင်ကြိုးစားနေကြရလဲဆိုတာကိုကျွန်မစတင်လာခဲ့ရပါသေး။ထိုင်းဘိက္ခုနီတော်တော်များများကအသိဉာဏ်ကြင်ကမှာဘိက္ခုနီယဟန်ဝေခွင့်ရထားတဲ့သူတွေဖြစ်ပါသေး။ထိုင်းနိုင်ငံမှာဘိက္ခုနီယဟန်ပေါင်းကိုဝင်နေဆိုရဲ့ကိစ္စကအခုမှအစပြောနေခြ
ူတည်ပြီးအခက်အခဲတွေကြုံကြရတာကိုတွေ့ရတယ်လို့သူကပြောပြပါတယ်။သူပထမဆုံးတွေ့ခဲ့တဲ့ဘိက္ခုနီယဟန်အေယာခေမကတော့ဩဇာရှိန်ဝါကြီးရဲ့ဘိက္ခုနီတစ်ပါးဖြစ်ပြီးဂျာမနီနိုင်ငံမှာတရားစခန်းတစ်ခုဖွင့်ထားတယ်လို့သီရိနိုင်ငံနိုင်ငံမှာလည်းသီလရှင်ကျောင်းတစ်ကျောင်းကိုဖွင့်ထားတဲ့သူပါ။အမျိုးသမီးတွေဘိက္ခုနီယဟန်ဝတ္တာကိုကူညီပေးတဲ့နိုင်ငံတကာအဖွဲ့အစည်းစက်ကြာတီတာကိုတည်ထောင်ခဲ့တဲ့သူတွေထဲမှာလည်းထင်ရှားတဲ့ဘိက္ခုနီတစ်ပါးအဖြစ်ပါဝင်ပါတယ်။ဒီလိုဩဇာရှိန်ဝါကြီးမာတဲ့အများကြီးမျိုးလေးစားထောက်ခံတဲ့ဘိက္ခုနီတို့ရှိတယ်လို့တစ်ချိန်တည်းမှာလည်းဘိက္ခုနီအဖြစ်ခက်ခက်ခဲခဲရက်တည်နေရတဲ့ထန်းနယ်ကအမျိုးသမီးတွေကိုတွေ့ရတဲ့အခါမှာသူ့အတွက်ကတော့မယုံနိုင်စရာအခြေအနေစဉ်းစားစရာတွေဖြစ်ခဲ့ရတယ်လို့ဆူဇန်ဖန်ဘရူကပြောပါတယ်
။ People who call themselves Buddhists.
ကိုယ်ကဗုဒ္ဓဘာသာဝင်မှလို့ပြောနေတဲ့သူတွေအနေနဲ့ဒီလိုအခြေအနေမျိုးကိုဘယ်လိုများလက်ခံထားကြတာလဲဗုဒ္ဓရဲ့လမ်းစဉ်ရည်ရွယ်ချက်ကိုသူတို့မှားရင်ကောက်ယူနေရဆိုတာကိုမသိကြတော့ဘူးလား
ဆူဇန်ဖန်ဘရူကအခုလိုမင်းကွန်းထုတ်ပေးမယ်လို့လဲဘိက္ခုနီသာသနာကိုလက်မခံတဲ့သူတွေကလည်းအများအပြားရှိနေသေးပါဒီလိုလက်မခံကြတဲ့သူတွေအများစုရှိနေတဲ့နိုင်ငံတွေမှာအမျိုးသမီးတွေအနေနဲ့ဘိက္ခုနီသာသနာချွန်ကားကြီးဘယ်လိုဆက်ပြီးတော့ရုန်းကန်နေကြတာလဲတာမန်ပုထုရှင်လူသားတွေကြားမှာရောဘိက္ခုနီယဟန်မာရီအပေါ်မှာအားပေးထောက်ခံမှုဘယ်လိုရှိလဲဘိက္ခုနီသာသနာထွန်းကားရေးကျိုးပန်းနေသူတွေရဲ့ရည်ရွယ်ချက်အနာဂတ်မြန်မာချက်တွေအကောင့်ထဲပေါ်ဖို့နှိစက်လာပြီလားအလားလာဘယ်လိုရှိနေတယ်လဲစူရာရီကိုတော့ရှေ့သတင်းပတ်အမျိုးသမီးကဏ္ဍမှာဆက်လက်တင်ပြပေးသွားပါမယ်အချိန်ကန့်သက်ကြောင့်ဒီသတင်းပတ်အစီအစဉ်ကိုတော့ဒီမှာပဲရနာဝင်ပြုပါရှင်ကျမကြည့်ကြည့်ပါရှင
်ဘိက္ခုနီသာသနာပြန်လဲထွန်းကားရေးနဲ့ပတ်သက်ပြီးတော့ကျိုးပန်းနေတာနေနဲ့ပတ်သက်ပြီးတော့ဒီတစ်ပတ်အမျိုးသမီးကဏ္ဍမှာမက်ခင်ပြူတွေတင်ဆက်သွားတာပါအခန်းဆက်တင်ဆက်မှာဖြစ်တဲ့အတွက်ရှေ့ပတ်ဒီမှာလည်းစောင့်မျှော်နားတော်တာဆင်နိုင်ပါတယ်အခုဆက်လက်ပြီးတော့တင်ပြပေးမယ့်အပတ်စဉ်ကဏ္ဍတစ်ခုကဆိုလို့ရှိရင်တော့တုဒ္ဒဆောင်နဲ့အမေရိကန်တခွင်အစီအစဉ်ဖြစ်ပါတယ်ဒီတစ်ပတ်ကိုဗစ်ရောဂါကူးစက်ပြန့်ပွားမှုတားဆီးရေးဆောင်ရွက်ရမှာနိုင်ငံရေးအရာဦးစားပေးလှုပ်ဆောင်နေတာတွေရှိတယ်လို့ပညာရှင်တချို့ကထောက်ပြထားတာတွေလိုအပ်တဲ့နေရာကိုစစ်ဆေးဖို့စစ်ဆေးတပ်ကကျန်းမာရေးဝန်ထမ်းတွေဆီလွတ်သွားမယ်ဆိုတဲ့အကြောင်းအရာတွေစတဲ့အကြောင်းအရာတွေကိုကိုအောင်အောင်ကတင်ပြထားပါတယ
်။အမေရိကန်ပြည်ထောင်စုမှာကိုဗစ်ကူးစက်မှုတရက်ကို7သိန်းကျော်ရှိလာချိန်မှာပဲဒီရောဂါကူးစက်မှုကိုတားဆီးဖို့သမ္မတဂျိုးဘိုက်ဒန်ဆွေးနွေးကကြိုးစားနေပါတယ်။တကယ်ကတော့အခုလိုကူးစက်မြန်တဲ့ Omicron မျိုးကွဲတဲ့မပေါ်ခင်ကတည်းကကိုဗစ်ကာကွယ်ဆေးထိုးသူတွေပိုများလာဖို့သမ္မတဘိုင်ဒန်ရဲ့ကြိုးပမ်းအားထုတ်မှုကလည်းအတားအဆီးတွေနဲ့ကြုံခဲ့တာပါ။အမေရိကန်တွေရဲ့ကိုဗစ်အပေါ်ရှုမြင်သုံးသပ်ပုံဟာသူတို့ထောက်ခံတဲ့နိုင်ငံရေးပါတီတွေရက်တီချက်တွေနဲ့ဆက်ဆက်နေတယ်လို့ဆိုပါတယ်။အရီဇိုနာပြည်နယ်ပြည်သူ့ကျန်းမာရေးအသင်းအမှုဆောင်ဒါရိုက်တာဝီလ်ဟမ်ဘယ်က
Yeah, there are different states around the country and the states that use
ဘာသာတောက်ဆိုင် night club တွေကိုဝင်မယ်ဆိုရင်ကာဝယ်ဆေးထိုးပြီးကြောင်းအထောက်အထားပြရပါတယ်။အဲ့ဒီပြည်နယ်တွေမှာကူးစက်မှုရှိရင်လည်းအလင်းအမြန်ကင်တွယ်ထိန်းချုပ်နိုင်ပါတယ်။ Arizona လိုကာဝယ်ဆေးထိုးနှုန်းမများတဲ့ပြည်နယ်တွေမှာတော့ဘယ်နေရာသွားသွားဘာမှပြရစရာမလိုတာကြောင့်ရောဂါကူးစက်ခံရသူတွေကိုကြည့်မယ်ဆိုရင်ကာဝယ်ဆေးမထိုးထားသူတွေများပြီးသူတို့တွေဟာဆေးရုံတက်ကုသရဖို့လိုအပ်မှာဖြစ်တယ်လို့အသက်ဆုံးရှုံးဖို့လည်းပိုပြီးနှီးသက်ပါတယ်
။အမေဇုန်ပြည်နယ်မှာဆိုရင် Omicron ကြောင့်မကြုံဘူးလို့အောင်ကူးစက်မှုများနေတာပါ။ပြည်နယ်ရဲ့အကြီးဆုံးဆေးရုံမှာဆိုရင်လည်း၄ပုံ၃ပုံဟာကိုဗစ်လူနာတွေဖြစ်ကြပြီးတော့အဲ့ဒီထဲက90ရာခိုင်နှုန်းကကာဝယ်ဆေးထိုးမထားသူတွေဖြစ်ပါတယ်။
In the United States, unlike I think most
Republicans တွေကနှာခေါင်းစည်းတက်တာကိုစန့်ကျင်ပြီးအစိုးရရဲ့ COVID တားဆီးရေးဆောင်ရွက်ချက်တွေကိုလည်းလက်မခံပါဘူး။ကာကွယ်ဆေးထိုးဖို့ကိုလည်းစန့်ကျင်ကြတယ်လို့ကျောင်းတွေမှာနှာခေါင်းစည်းတက်တာကိုလည်းကန့်ကွက်ကြပါတယ်။ ဒီမိုကရက်တွေဘယ်ပါတီမှမမပါကြသူတွေကတော့ရီပပ်လီကန်တွေနဲ့ဆန့်ကျင်ဘက်ပါ
သမရဟောင်းဒိုနယ်ထရမ့်အပါအဝင်ရီပပ်လီကန်ခေါင်းဆောင်တချို့ကတော့ကိုဗစ်ကာကွယ်ဆေးထိုးထားကြပါတယ်အစောပိုင်းကတော့ကိုဗစ်စီးမျဉ်းစည်းကမ်းတွေလိုက်နာဖို့သူတို့အထက်ကတချို့ဟာတွန်းဆုတ်နေခဲ့ကြပါတယ်မကြသေးခင်ကလူလူတွေ့ဆုံပွဲအတွင်းထရမ့်ကသူဟာကိုဗစ်အဖြစ်ကာကွယ်ဆေးထိုးထားကြောင်းပြောဆိုတဲ့အခါမှာအောက်ကပရိသတ်ရဲ့လောင်ပြောင်မှုနဲ့ကြုံခဲ့ရပါသေးတယ်ခင်ဗျာအမေရိကန်ဆွေရကကိုဗစ်ရောဂါကူးစက်မှုထိန်းချုပ်ဖို့ကြိုးစားလာတာမှာကိုဗတာကိုဗစ်ဆစ်ဆေးလို့ရတဲ့စံသက်ကိရိယာပူလေးတွေကိုတိုးချဲ့ထပ်မံဝင်ကသွားမှာဖြစ်တယ်လို့သူနာပြုအင်အားလိုအပ်နေတဲ့နေရာတွေကိုလည်းဆစ်ဆေးတက်ကစစ်ဖက်ကျန်းမာရေးဝန်ထမ်းတွေဆီလို့ပြီးသွားမှာဖြစ်တယ်လို့ပြောပါရတယ်။အမေရိကန်သမ္မတဂျိုးဘိုက်ဒန်ကအိမ်မှာကိုဗစ်ဆစ်ဆေးလို့ရတဲ့စံသက်ကိရိယာတန်းတစ်ထောင်ထိနှစ်ဆတိုးမှယူပြီးတော့နိုင်ငံတော်ဝန်ဖြန့်ဖြူးပေးသွားမယ်လို့ပြောပါရတယ်။ဒါ့အပြင်ကာကွယ်ရမှာပူထရောက်တဲ့N95 နှာခေါင်းဆီးတွေလည်းဝင်ခပြီးတော့မှာပါကိုဗစ် Omicron ကူးစက်မှုကြောင့်ဝန်ထမ်းအားမပြဖြစ်နေတဲ့နိုင်ငံတော်ဝန်ကဆေးရုံတွေကိုလည်းအမေရိကန်ဆေးတက်ဖွဲ့ဝင်တထောင်အထိဆေးလုအကူအညီပေးတော့မှာဖြစ်တယ်လို့ပြောပါရယ်ကိုဗစ်ကူးစက်မှုကြောင့်ကျန်းမာရေးဝန်ထမ်းတွေလည်းအိမ်မှာပဲတီးခြားခွဲနေရတာကြောင့်ဆေးရုံဆေးခန်းတွေမှာဆရာဝန်သူနာပြုအင်အားအလုံးအလောက်မရှိဖြစ်နေတာပါသမ္မတဂျိုးဘိုင်ဒန်က
Next deployment of 6 additional federal
နောက်ထပ်ဆေးတက်တဖွဲ့ဝင်120လောက်ပါတယ်ဖွဲ့6ဖွဲ့ကိုကိုဗစ်ကူးစက်မှုတန်းကြီးကြပ်ခံနေရတဲ့မီရှိဂန်၊နယူးယောက်၊နယူးဂျာစီ၊အိုဟိုင်းိုးနဲ့ရော့ဒ်အိုင်လန်ပြည်နယ်တွေကိုဆီလွတ်တော့ရမယ်
။ပြည်ထောင်စုအစိုးရရဲ့အခုလိုအစီအစဉ်ပြင်ပြည်နယ်အစိုးရတွေကလည်းလိုအပ်တဲ့နေရာတွေကိုဆီလွတ်ဖို့ပြည်တွင်းကာကွယ်ရေးအရင်တပ်ဖွဲ့ဝင်တွေကိုအခုတူနာပြုတ်တန်းတွေပေးနေပါတယ်။ဝစ်စကွန်ဆင်ပြည်နယ်မှာဆိုရင်လွန်ခဲ့တဲ့သတင်းပတ်ကတပ်ဖွဲ့ဝင်50လောက်ကိုတပ်ကြီးဆောက်ရှောက်ရေးဂေယာတွေကိုဆီလွတ်ခဲ့ပါတယ်။နောက်ထပ်တပ်ဖွဲ့ဝင်80လောက်လည်းတင်နန်းနှစ်ပတ်တက်ပြီးရင်ဇန်နဝါရီလကုန်မှာလိုအပ်တဲ့နေရာတွေကိုဆေးလွတ်မှာဖြစ်ပါတယ်တပ်ဖွဲ့ဝင်တွေကိုအခုလိုလိုအပ်တဲ့နေရာတွေကိုလွှတ်ပေးတဲ့အတွက်အဲ့ဒီနေရာတွေမှာလူနာတွေပိုလက်ခံကူတာပေးနိုင်ဖို့မျှော်လင့်ထားတာပါဝစ်စကွန်ဆင်ပြည်နယ်အုပ်ချုပ်ရေးမှူးတိုနီအေဗာစ်က
Initially planning on 200 National Guard
ပြည်တွင်းကာကွယ်ရေးအရန်တပ်ဖွဲ့ဝင်200လောက်အခုတူနာပြုတင်နန်းတွေတက်နိုင်အောင်စီစဉ်နေပါတယ်ဖေဖော်ဝါရီလအကုန်လောက်မှာအဲ့ဒီ200လုံးကိုလိုအပ်တဲ့နေရာတွေစီဆေးလွတ်နိုင်မယ်လို့ယုံကြည်ပါတယ်
။အမေရိကန်တဝန်းကဆေးရုံတွေမှာကိုဗစ်ကူးစက်ခံရသူလူနာတွေအများပြားရှိပေမဲ့ကာကွယ်ဆေးထိုးထားသူတွေလည်းများတာကြောင့်ကက်ရောဂါစကားစားကာလလောက်အပြင်းထန်ဖြစ်တဲ့သူအရေအတွက်တော့မများဘူးလို့ဆရာဝန်တွေကပြောပါတယ်။ကာကွယ်ဆေးထိုးထားပြီးသားကိုဗစ်ကူးစက်ခံရသူတွေမှာရောဂါတိုင်းကိုသိပ်မခံစားရသလိုအသက်ရှူဆက်ကုစရာမလိုဘူးလို့လည်းဆိုပါတယ်။ဘော့စတန်မြို့ကစစ်ဆေးရုံမှာတက်ရောက်နေသူစစ်ပြန်ကိုဗစ်လူနာတဦးဖြစ်တဲ့ရောဘတ်ဟန်ဒါဆင်က
ဆိုတော့ဒါကြဘာမှမဖြစ်ဘူးလို့ထင်နေပေမဲ့သူတို့ကကျွန်တော်အခြေအနေမကောင်းဘူးလို့ပြောတာကြားတော့ထူးဆန်းနေပါတယ
်။ Omicron ကိုဗစ်ဟာကူးစက်မှုမြန်လာကြောင်းကာကွယ်ဆေးထိုးထားပြီးပေမဲ့လည်းပေါ့ပေါ့ဆဆမနေတဲ့ကြောင်းတာဝန်ရှိသူတွေကသတိပေးထားပါတယ်။စစ်ဆေးရုံတနာပြုမန်နေဂျာတဦးဖြစ်တဲ့မီယမ်ဒယ်လီက
So I think people just need to remain vigilant. I mean hand washing.
အလုံးသတိရှိဖို့လိုတယ်ထင်ပါတယ်။အဓိကကတော့လက်ဆေးဖို့လိုပါတယ်။နှာခေါင်းဆီးလည်းတတ်ရပါမယ်။ပြီးတော့လူအုပ်စုကိုလည်းရှောင်ရပါမယ်။အဲ့ဒီလူတွေထဲမှာဘယ်သူကကာကွယ်ဆေးထိုးထားလဲထိုးမထားလဲဆိုတာကိုမသိသလိုကိုဗစ်နဲ့ပတ်သက်ပြီးတော့ဆောင်ရည်ဆောင်ရည်အချက်တွေကိုဘယ်လောက်လိုက်နာနေသလဲဆိုတာကိုလည်းမသိနိုင်ပါဘူး။
သမရဘိုက်ဒန်ကတော့ကက်ယောဂအဆုံးသတ်နိုင်ဖို့ဆိုရင်ဘလို့နိုင်ငံရေးယုံကြည်ချက်ပဲရှိရှိဘဲပါတီအဖွဲ့အစည်းကိုပဲထောက်ခံအားလုံးကတာဝန်ယူမှုကိုစီနဲ့ကိုဗစ်ကာကွယ်ဆေးထိုးကြဖို့တိုက်တွန်းပါတယ်။တူးချင်းရဲ့ဆုံးဖြတ်ချက်ဟာကိုနေထိုင်ရလူမှုအတိုင်းဝိုင်းနိုင်ငံတစ်ခုလုံးအပေါ်လဲရိုက်ခတ်မှုရှိကြောင်းထပ်မံသတိပေးသွားပါရစေခင်ဗျာ
။သုဒ္ဓဆောင်လင်းအမေရိကန်တခွင်အစီအစဉ်ကိုနားတော်တာဆင်ခဲ့ရတာပါခင်ဗျာ။စနေနေ့မနေ့ဖက် VOA ရဲ့အသံလွင့်အစီအစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါကျွန်တော်တို့ VOA ရဲ့အသံလွင့်ဌာနကိုစာရေးသားဆက်သွယ်လို့ရဆိုလို့ရှိရင်တော့ရေးသားရမယ့် email လိပ်စာက burmese@voanews.com ကိုစာရေးသားဆက်သွယ်နိုင်ပါတယ်ခင်ဗျာအခုဆက်လက်ပြီးတော့ကျွန်တော်တို့အပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်ပါအောင်မယ်အခုဆက်လက်နားတော်တာဆင်ရမယ့်အပတ်စဉ်ကဏ္ဍတစ်ခုကတော့ဒေါက်ခင်မျိုးသက်အပတ်စဉ်တင်ဆက်နေတဲ့သိပ္ပံနဲ့နီးပညာအစီအစဉ်ဖြစ်ပါတယ်ခင်ဗျာ
ဒီတစ်ပတ်တော့ရန်ကုန်မြို့ကစစ်ရေးပင်ဆုံးဖြူတဲ့အခြေထားတဲ့နယ်ကြောင်းဇလဗေဒပညာရှင်ဦးမြင့်သိန်းကိုမေးမြန်းပြီးတော့တင်ပြပေးပါပါ
ရန်ကုန်မြို့မှာဆိုလို့ရှိရင်ဆက်ရည်ပင်တုံးသူတွေအများများနေပေါ့နော်။ဒါဆိုရေကအစိုးရပေးတဲ့ရေပင်မလုံမလောက်ဖြစ်နေတော့ဆက်ရည်ပင်တွေတုံးကြပါလေ။ဒါတော့ဒီဆက်ရည်ပင်တွေတုံးတဲ့သူတွေတတိထားတင်တာလေးတွေအကျန်းပြင်းပထမဆုံးစပြောပြပေးပါဆရာ။ဟုတ်ကဲ့။ရန်ကုန်မြို့ကတော့ဆက်ရည်တွင်တုံးတာကအစနှစ်စတုံးစမကောက်ဘူး။မြို့နေအသီးကြီးမှာတုံးတဲ့လူတွေအများကြီးရေထုတ်ကြရီများလာတယ်။ ยีถั่วดาริมาลาเลยบาลุมาลาเลยสรอกดิเบ็กเก็ดดีมายีทุอากาวเนี่ยปั่นมิ้วๆนี่อะหมายนี้ปอลาတော့အဲ့ဒါတွေသုံးပြီးတော့လူလဲထုတ်ငါလဲထုတ်ဆိုတော့နှစ်ကာလကြာလာတော့အိမ်ဒီမှာရှိတဲ့ยีတွင်းဒီမှာ water level ကြီးကြာလာတယ်အရေးအတွက်တွင်းยีတွင်းများများကြီးကြာလာရင်ဇုံနီးနေတဲ့ seriously affect ဖြစ်တယ်
โอเคครับเอริอาจารย์นี่ศึกษาได้บ่เอ่อยางกุมิวมาสรุปเช่นเบญญามาเนี่ยทีโลยืนเนี่ยเนี่ยไม่จ่ายเลยเนี่ยอายจังว่าเลยเสียโอเคไอ้หลูမျိုးวอเตอร์เลเวลโหจ่าดาโหตีตีดาดาเนี่ยเหมียวๆๆมาผิดไหนเนี่ยญาติผิดนี่เนี่ยญาติก็ยางกุมิวนอกเป็ดชั้นเนี่ยยางกุมิวตองเป็ดชั้นตองๆเอเรียเนี่ยเจนเราลงจีเมนไลน์ซันจองอ่านี่พี่รออัพทูดิช่วยปีดาอินเซ็งบ่อะริทีเว
အဲ့ဒီဘက်ကြီးကတော်တော်လေးထိခိုက်မြင့်နေရပြီပဲကျွန်တော်အတီတယောက်တမိုင်းမှာဆိုရင်ဝါတာလေဗယ်ဟာ1997မှာဝါတာလေဗယ်ပြီးလေးတဲ့ထိရောက်သွားတယ်။အိုကေ။အဲ။ဆက်ကံမျိုးပေါ့နော်နှစ်အစိတ်လောက်တည်းမှာဒီရေမျက်နှာပြင်ကမြေအောက်ရေရဲ့မျက်နှာပြင်ကပေအစိတ်30လောက်ကျသွားတယ်ဆိုတော့လေ
အဲ့ဒီဥစ္စာနဲ့ပတ်သက်ပြီးတော့ဆရာပေါ့နော်တကယ်တမ်းဟိုတိတိတာတာထိကြိုက်နေတဲ့နေရာမျိုးများဆရာပြောနိုင်ပါမလား။အဲရှိပါသေးတယ်။ကျွန်တော်လက်ကအားပြောစွာကျွန်တော်အတိမရှိရာဆက်တွေ့လို့ကျွန်တော်သူ့အိမ်မှာသူကလည်းဒီလိုဖြစ်မှန်းကာကနာနာမသိဘူး။ကျွန်တော်လည်းတွေ့တော့ဖြစ်နေပြောပြတော့သမိုင်းမှာဖြစ်နေတယ်။အတိတိကြကြ quantitative information ပေါ့။တိတိကြကြကြီးကနာနေသူ့အိမ်မှာ ยีตั้งค้านเนาะจนตั้งค้านเนาะตั้งเนาะวอเตอร์เลเวลนี่เรคคอร์ดยาเลยณ2021ปีมาปี40ဖြစ်သွားတယ်အဲ့ဒီမှာလေသူ့အိမ်နာမှာအဲ့ဒီยีကြတယ်ဟောမြေကြီးကကျွန်လိုက်လာတယ်ပြီးတော့တဲ့အောက်ကြတော့အဲ့ဒီဆိုင်းကဆင်းစုသွားကျုံသွားတယ်ကျုံတော့မြေလောကကျွန်နေတာအဲ့ဒါကို ground system နဲ့ခေါ်တယ်အဲ့ဒီလိုပဲမြေပေါ်မှာရှိတဲ့အဆောက်အဦး ကဘာလိုက်လို့ကျွန်လိုက်လာတယ်ဒါကို building settlement လို့ခေါ်တယ်အဲ့ဒီမှာဘာတွေ့တွေ့လဲဆိုတော့သူ့ရေတွင်းနဲ့ပေးဆေးပြီးအတွင်းမှာရှိတဲ့အဲ့ဒီဝင်ထွက်တကားတကားပေါင်းနှိမ့်လာတကားပေါင်းနှိမ့်လာတာကိုသူပြီးတော့သူ9နှစ်ကျော်9နှစ်လောက်မှသူသိတယ်ကြာလာတော့တကားကြာကြာကြာကြာလာတော့နောက်ဆုံးတနေ့မှာနောက်ဆုံးအခုဒီ 2020ကျတော့တကားကိုမပြီးတော့ပြိမ်မှာရတယ်။သူကသူ့တွင်းနဲ့စတူးလက်ချီနဲ့တကားပေါင်လေးကိုသူကအမှတ်ပညာလေးလုတ်ထားတယ်ဗျ။ပေတိုက်ခိုင်းလိုက်တော့လက်မဝဲရှိတယ်ဗျ။အဲ့ဒါဆိုလိုတာဟုတ်ကဲ့ဆိုလိုတာဆရာအားသာဆိုလို့ရှင်ဒီလိုမျိုးဒီနှစ်ပေါင်းအစိတ်ပန်းလောက်မှာဒီလက်မဝဲလောက်ကိုကျွံကြတဲ့သဘောမျိုးပေါ့နော်။
Yes.
นี่เดี๋ยวมาละมาไว้จุนจะตัวเลยโอเคครับสรุปแกเมียวเนี่ยยกเยอะที่โหเนี่ยเนี่ยเนี่ยเนี่ยจ่ายได้ဥစ္စာဟာအခုလိုမျိုးပေါ့เนาะအိမ်တွေမှာဗာထိကြရုံနဲ့မကောက်တခြားဘယ်နေရာတွေမှာဗာထိကြနိုင်ပါသေးလဲဆင်အဲအဲ့ဒီအိမ်ဝင်းကျင်ကမြေသားတွေစွင့်ခဲ့ပြီးတော့ကျွန်းလာမယ်နှိမ့်လာမယ်လေဗယ်ကြီးကြာလာမယ်အဲ့ဒီနေရာတွေကဘယ်လိုတွေမှတည်တယ်ဆိုမိုးတွင်းနေမှာတည်တာလာမယ်ရေဒီအိုင ဗျာဒီကြရဆိုဒီကြီးကအီးနေမယ်အဲ့လိုမျိုးဖြစ်တယ်အဲ့လိုမျိုးပါဝင်ခြင်းကရည်တွင်းနေတရက်ကွက်လုံးမှာတွင်းရည်တွေများလို့ရှိရင်ညွတ်လာပေါ့စင်ကိုဖြစ်လာနိုင်တယ်အဲ့ဒါမျိုးတွေကငလီနေပါကြီးလှုပ်ခဲ့တော့တတိထားမှာပေါ့
ဆိုတော့ဒီရန်ကုန်မြို့ရဲ့ပေါ့နော်ဟုတ်အခုဆရာပြောတာတမိုင်းနေရာပေါ့နော်တခြားဘယ်နေရာတွေမှာဒါမျိုးပေါ့နော်မြေကျွန်းနဲ့ပြီးတော့ဒီစိန့်ခိုးတွေဖြစ်တဲ့ ဟုတ်ကဲ့မငငယ်နှုတ်လာလို့ရှင်အငယ်ရှိနိုင်တဲ့နေရာလေးတွေဘယ်နေရာတွေလဲပြောပြပေးပါရှင
်အေးဘယ်နေရာလဲဆိုကျွန်တော်တို့ရန်ကုန်ဒေါင်းတောင်6မြို့နေနောက်တစ်ခါကျွန်တော်တို့အလုံးတခင်မြတ်ပန်းချံဘက်ကနေပြီးတော့ကြီးမြင့်တိုင်းမြင့်အောင်လမ်းအော့ဖ်ဖက်ကနေအာမေရန်ကုန်ဒေါင်းတောင်ကနေပြီးတော့ဒီဘက်ရှိပြီးသားတောက်ကြီးဆိုရင်ကျွန်တော်ချင်းနေမြို့နယ်ပေါင်း10မြို့နေ9မြို့နေမကောက်ဘူးဗျအဲ့ဒီနေရာတွေကအလူရည်တွင်းတိမ်များတယ်ရေထုတ်တာများတယ်တွင်းရည်တွေများတယ်လူရည်ရဲ့သူကုံလန်းတိမ်ဖို့ဆိုရင်ကာလန်ဒီနဲ့ဘာရလာရရဲ့ဒီရည်ရဲ့လေလုတ်ဒီရည်များတယ်အဲ့လိုနေထားရရှိတဲ့နေရာတွေမှာငလင်းလှုပ်လို့ရှိရင်ပို့ပြီးတော့တိတ်ထားရတာပေါ့
အခုလုံရောပေါ့နော်နေရောက်ရေရောပေါ့နော်မထိန်ထိန်နဲ့ဆက်ပြီးတော့ဟိုတူးနေမယ်ဆိုလို့ရှင်ဟောငရင်နေပါလေလှုပ်တယ်ဆိုလို့ရှင်အန်တရရှိတော့ဆိုတော့ဒီအန်ဒီယိုကာကွယ်ဖို့အတွက်ကိုဘာတွေလုပ်နိုင်ပါလဲရှင်ပြောပြပေးပါဦ
း။ဒီဒီအန်ဒီယိုကာကွယ်ဖို့အတွက်ကျွန်တော်တို့သုံးဝင်းဆိုင်ပေါ့အစိုးရရဲ့ရေတွင်းတူတဲ့လူရဲ့ရေတွင်းသုံးဆွဲတဲ့လူရဲ့အဲ့ဒီသုံးသုံးဖလေအစိုးရရဲ့စီစနစ်ဒီစီမင်းစည်းကမ်းတွေဥပဒေကြီးချပေးတူတဲ့လူရဲ့အပြည့်စီမင်းစည်းကမ်းအတိုင်းလိုက်တူတူတဲ့လူရဲ့သတ်မှတ်ထားတဲ့စီစနစ်ဒီနဲ့ပဲထုတ်ယူသုံးနော်မတမယာရီသာနောက်တခါရည်ထွက်ကိုသတ်မှတ်ထားတဲ့နှုတ်တိုင်ပဲထုတ်သူစီးကိုစီးနဲ့စနစ်တကျထုတ်မယ်ဆိုလို့ရှိရင်အတိုင်းတာတစ်ခုတည်းထိမ့်သိမ့်သွားနိုင်မယ်ရန်ကုန်မြို့ကအဲ့ဒီလိုစီးစနစ်မရှိဘဲနဲ့ထုတ်လာတာကညစ်ပိစီတာတော်တော်ကြားလာပြီဆိုတော့နေနေရီယိုယွင်းနေပြီပေါ့ဗျာဒါကိုတတ်နိုင်အောင်ပညာရည်နဲ့အဒီညာနဲ့အဒီတတိနဲ့တင်းသိရမှာပေါ့
ရန်ကုန်မြို့ကမြောက်ရင်တုံးဆက်မှုတွေနဲ့ပတ်သက်ပြီးတော့တတိထားတဲ့လားဒီကလပ်တွေကပညာရှင်ဦးမြင့်ပညာပြောပြပေးတော့ပ
ါဒေါက်ခင်မျိုးသက်အပတ်စဉ်တင်ဆက်တဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားတော်တာဆင်ခဲ့ရတာဖြစ်ပါတယ်ခင်ဗျာကျွန်တော်ရဲ့ VOA စနေနေ့မနေ့ဖက်အတန်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့ဒေါက်ခင်မျိုးသက်ကပဲသတင်းချင်းချုပ်တွေကိုဖတ်ကြားတင်ပြပါအောင်ခင်ဗျာ
အမေရိကန်နဲ့မဟာမိတ်တွေအနေနဲ့ယူကရိန်းကိုရုရှားချုပ်ချော်လာရင်တုံ့ပြန်ဖို့အတွက်အသင့်ရှိနေတယ်လို့ဆွစ်ဇာလန်နိုင်ငံဂျနီဗာမှာရုရှားနိုင်ငံခြားရေးဝန်ကြီးဆာဂီလက်ဖရော့ဖ်နဲ့တောက်ချန်နေဆွေးနွေးပွဲအပြီးအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကအထက်မှပြောကြားလိုက်ပါတယ်။ယူကရိန်းနယ်စပ်မှာချထားတဲ့တပ်တွေကိုရုရှားဘက်ကပြန်ရုပ်သိမ်းဖို့အတွက်အနောက်နိုင်ငံတွေတောင်းဆိုနေချိန်မှာပဲရုရှားကတော့ဥရောပအရှိန်နဲ့အလဲပိုင်းမှာနေတိုးမဟာမိတ်အဖွဲ့လှုပ်ရှားမှုတွေရပ်တန့်ဖို့နဲ့ယူကရိန်းကိုနေတိုးအဖွဲ့နဲ့အဝင်မခံဖို့အတွက်တောင်းဆိုနေတာဖြစ်ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ဂျပန်ဝန်ကြီးချုပ်ဖူမီယိုခီရှိတာတို့ပထမဆုံးချင်းဖြစ်တဲ့တောက်ချန်လေးကတင်ဝင်အွန်လိုင်းတက်ဆွမ်းရမှာတရုတ်နိုင်ငံရဲ့ဆေးရည်ချက်တွင်မှုတွေကိုအဓိကဆွေးနွေးခဲ့ကြပါတယ်။မိနစ်80ကြာဆွေးနွေးမှုမှာအချိန်တော်တော်များများကိုတရုတ်နိုင်ငံရဲ့အတွက်ဆွေးနွေးဖြစ်ခဲ့တယ်လို့ဂျပန်ဝန်ကြီးချုပ်ကပြောပါတယ်။မြန်မာနိုင်ငံမှာဖေဗရူလာ17ရက်အာဏာသိမ်းခဲ့တဲ့အတွက်မြန်မာအစိုးရနဲ့လက်တွဲပြီးဆောင်ရွက်နေတဲ့သူတို့ရဲ့စီမံကိန်းတွေကိုရပ်ဆိုင်းတော့မယ်လို့ပြင်သစ်အခြေစိုက်တိုတိုဆွမ်းအင်ကုမ္ပဏီနဲ့အမေရိကန်အခြေစိုက် Chevron ရေနံကုမ္ပဏီတို့ကနေကြေညာလိုက်ပါတယ်။တူတောကုမ္ပဏီကသူတို့ဟာမြန်မာနိုင်ငံမှာဖေဗရူလာ17ရက်အာဏာသိမ်းကိုအစတည်းကရှုံချတယ်လို့ပြောပါတယ်။ Chevron ကလည်းမြန်မာနိုင်ငံလက်ရှိအခြေအနေကြောင့်ရန်နာတဘာဝဒဏ်ငွေစီမံကိန်းအတွက်ပြန်လည်သုံးရမှာမူလအစီအစဉ်ထားတယ်လို့ဆက်လုပ်ဖို့မဖြစ်နိုင်တော့ဘူးလို့ပြောပါတယ်။88မျိုးဆက်ငင်းချင်းနဲ့ပွင့်လင်းလူဖွဲ့စည်းခေါင်းဆောင်တူဖြစ်သူကိုကျော်မင်းယူကကိုချင်းမင်းအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဝင်လှုပ်တော်ကိုစည်လဲဟောင်းတဦးဖြစ်သူထင်ရှားတဲ့ rap ဂီတသမားကိုဖြိုးစီရသူတို့ကိုစစ်ကောင်စီကတေသန်ချမှတ်လိုက်ပါတယ်
။တရင်ချင်းချုပ်တွေကိုဒေါခင်မျိုးသက်ကဖတ်ကြားတင်ပြပေးသွားတာဖြစ်ပါတယ်ခင်ဗျာ။ဒီကနေ့အတန်လွင်အစီအစဉ်တွေကိုထုတ်လုပ်နိုင်ဖို့အတွက်အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲမွန်ဖြစ်ပြီးတော့အတန်နဲ့ရုပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျင်ဘီကွန်းနဲ့ဇူဘဲအယ်တာရဲ့ဖြစ်ပါတယ်။ဒီကနေ့နဲ့အတန်လွင်အစီအစဉ်တွေကိုလိုင်းလိုမီတာ32 49နဲ့VOA ရဲ့ Facebook စာမျက်နှာတွေကပါတိုက်ရိုက်တင်ဆက်ခဲ့တာဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ရဲ့ဒီကနေ့စနေနေ့မနေ့ပတ်အတန်းနဲ့အစီအစဉ်တွေလည်းဒီမှာတင်မဲ့ပြီးဆုံးပါပြီနောက်တော့တာဆင်တဲ့အတွက်ကျေးဇူးတူးတင်ပါတယ်ကျွန်တော်ကတော့ဇော်မိုးကျော်ပါခင်ဗျာ
This program has come to you from the Voice of America, Washington.